Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ view American တန်ကနေ2016ခုနှစ်စက်တင်ဘာလ29ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 32 kHz 633ညာ line meter 40 kHz 9433ညာနဲ့ line meter 49 kHz 633ညာတို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာအလို့ရှင်လမ်းချမ်းမြေကြပါစီခင်ဗျာကျွန်တော်ဆက်မှုပြပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းမှာပြစ်ချက်ခံရတဲ့မလေးရှားလေယာဉ်ဟာရုရှားလို့ဒုံးကျည်ထိမှန်သွားတယ်လို့စုံစမ်းစစ်ဆေးတွေ့ရှိခဲ့ပါတယ်အီရတ်ကိုအမေရိကန်တပ်ဖွဲ့ဝင်6ယောက်ကျော်ထတ်လွတ်မယ်လို့အမေရိကန်အစိုးရတာဝန်ရှိသူကပြောပါတယ်မြန်မာစစ်တပ်ထံမှမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံနေသူတွေရှိတော့မယ်လို့အမေရိကန်အစိုးရရာရှိသူကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူတင်ပြပေးသွားမှာပါခင
်ဗျာဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
There is not a change in terms of cooperation with the government of Burma on DPRK dealings.
အမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးဒန်နီယယ်ရက်ဆယ်ပြောဆိုသွားတာဖြစ်ပါတယ်အပြည့်စုံကိုသတင်းတွေအပြီးမှကြားရပါမယ်။နောက်ပိုင်းမှာလည်းကျန်းမာရေးပြန်လည်ကောင်းမွန်လာပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာတောက်ကြနေနေပြီးတော့မှကျင်းပမယ်အာဆီယံပါလီမန်အမတ်များညီလာခံမှာမင်ခွန်းပြောကြားမှာဖြစ်တဲ့အကြောင်းနောက်ပြီးကွဲလွန်သူချက်သမရာဟောင်းဘတ်လတ်ဟာဗယ်ရဲ့ foundation ကနေမနေ့ကချီးမြှင့်တဲ့လူခွန်ရေးရက်တီလှုပ်ဆောင်မှုစုကိုဆ ਿਆ မမြန်မာစာရေးဆ ਿਆ မမတ်တီရာကလက်ခံရရှိခဲ့တဲ့အကြောင်းဒါအပြင်ကွယ်လွန်သူအစ္စရေးသမ္မတဟောင်းရှီမွန်ဖရက်စ်ရဲ့ဇာပနာအစီအစဉ်နဲ့သူ့အတွက်ကမ္ဘာခေါင်းဆောင်တွေရဲ့အမှတ်တရပြောဆိုစကားတွေကိုကောင်းထုတ်တင်ပြပေးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
2014ခုနှစ်ကယူကရိန်းနိုင်ငံအရှိချမ်းမှပြတ်ကျခဲ့တဲ့မလေးရှားခီးတဲ့ရင်လေရင်ဟာရုရှားနိုင်ငံကနေယူကရိန်းနိုင်ငံထဲကိုတင်သွင်းလာတဲ့မြေပြင်ကနေဝေဟင်ပစ်မစ်ဆိုင်းဒုံးကျည်နဲ့ပစ်ချခံခဲ့ရတာလို့နိုင်ငံတကာစုံစမ်းစစ်ဆေးသူတွေကပြောပါတယ်။ဗုဒ္ဓနေ့ကထုတ်ပြန်လိုက်တဲ့စုံစမ်းစစ်ဆေးတွေ့ရှိမှုဟာ Dutch Safety Boat အဖွဲ့ရဲ့အစောပိုင်းစုံစမ်းစစ်ဆေးချက်ဖြစ်တဲ့မလေးရှားခီးတဲ့တင်လေရင် MH17 ဟာရုရှားနိုင်ငံလို့ Boat မစ်ဆိုင်းဒုံးကျည်ပစ်ချခံခဲ့ရတယ်ဆိုတာကိုအတည်ပြုပေးလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုပြောဆိုမှုတွေအပေါ်ရုရှားနိုင်ငံဘက်ကတော့ငြင်းဆိုထားပါတယ်။ရုရှားလိုလာတဲ့သဘုံအဖွဲ့တွေကမြေပြင်ကနေဝေဟင်ပစ်မစ်ဆိုင်းဒုံးကျည်လက်နက်တွေနေရာချထားဖို့ရုရှားကိုတောင်းဆိုခဲ့ပြီးအဲ့ဒီမစ်ဆိုင်းဒုံးကျည်ယူကရိန်းနိုင်ငံအရှိချမ်းကိုရောက်လာခဲ့တဲ့အကြောင်းသက်သေအထောက်ထားတွေကဖော်ပြနေတယ်လို့နယ်သာလန်နိုင်ငံတော်ရဲတပ်ဖွဲ့ကဝီလ်ဘတ်ပေါ်လစ်ဆင်ကပြောပါတယ်ဒီမစ်ဆိုင်းဒုံးကျည်တိုက်ခိုက်မှုမှာတနည်းမဟုတ်တနည်းပါဝင်ပတ်သက်နေသူလူအယောက်100လောက်ကိုစုံစမ်းစစ်ဆေးသူတွေကထုတ်ဖော်တဲ့နိုင်ခဲ့တဲ့အကြောင်းကိုတော့နယ်သာလန်အစိုးရရှေ့နေအဖွဲ့အကြီးအကဲဖရက်ဝက်ဘာဘက်ကပြောပါတယ်
2001ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုမှအထိုက်အခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီး Saudi Arabia နိုင်ငံကိုတရားစွဲဖို့အတွက်ခွင့်ပြုတဲ့ဥပဒေမူကြမ်းကိုသမ္မတ Barack Obama ကဗီတိုအာဏာသုံးပြီးပယ်ချခဲ့တာကို American Congress လွှတ်တော်ကလက်မခံကြောင်းမဲပေးဆုံးဖြတ်ခဲ့ကြပါတယ်။ဒါဟာအထက်နဲ့အောက်လွှတ်တော်နှစ်ယောက်စလုံးကသမ္မတ Obama ရဲ့ဗီတိုအာဏာကိုပထမဆုံးချိန်ဖြစ်တဲ့တခဲနဲ့ပယ်ဖြတ်လိုက်တာဖြစ်ပါတယ်။အထက်လွှတ်တော်မှာထောက်ခံမဲ69မဲကန့်ကွက်မဲ1မဲနဲ့ Democratic Party လူနည်းစုခေါင်းဆောင် Nevada ပြည်နယ်အမတ် Harry Reid တဦးတည်းသာသမ္မတဘက်ကယက်တီခဲ့တာပါ။အောက်လွှတ်တော်မှာတော့ထောက်ခံမဲ348မဲကန့်ကွက်မဲ89မဲနဲ့ပယ်ဖြတ်ခဲ့ပါတယ်။ဒီအတွက်ရလကတော့2001ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုမှာတည်ဆုံးခဲ့သူတွေရဲ့မိသားစုဝင်တွေအတွက်အဓိကအောင်ပွဲဖြစ်ပါတယ်။သူတို့ဟာ Saudi Arabia ရဲ့သူ့ပြစ်ဒဏ်တွေကနေတရားဝင်ခွင့်ညနေတာအတွက်တရားမျှတမှုရနိုင်မှု American တရားရုံးတွေမှာစူးစမ်းနေပေမဲ့အခုချိန်ထိမအောင်မြင်နိုင်ပဲဖြစ်နေကြတာပါ။အခုလိုတရားဆက်ဆိုနိုင်ခွင့်ပေးဖို့အတွက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာမှောင်ရမ်းမှုတစ်ခုဖြစ်တယ်လို့ American သမ္မတ Barack Obama ကပြောပါတယ်။သူအစိုးရအဖွဲ့ဟာ 9/11 အကြမ်းဖက်မှုခံခဲ့ရတဲ့အတွက်တည်ဆုံးခဲ့ရသူတွေမိသားစုဝင်တွေအတွက်ရန်ပုံငွေစုဆောင်းပေးထားတယ်လို့လည်းပြောပါတယ်
။အီရန်နိုင်ငံအတွင်းကမော်ဇူးမြို့ကို IS Islamist စစ်သွေးကြွတွေလက်ထက်ကနေနောက်ဆုံးအဆင့်ပြန်လည်သိမ်းပိုက်နိုင်ဖို့ကြိုးစားနေကြတဲ့အီရန်ရဲ့ကတ်လူမျိုးစုတပ်ဖွဲ့တွေကိုကူညီတိုက်ခတ်ဖို့အတွက် American တပ်ဖွဲ့ဝင်နောက်ထပ်615ဦးကိုဆေလွတ်มาဖြစ်ပါတယ်အမေရိကန်နိုင်ငံအနောက်ပိုင်းနယူးမက္ကဆီကိုပြည်နယ်ကိုရောက်ရှိနေစဉ်ကာဝေးဝန်ကြီးအက်စကာတာကဗိုလ်ထုနယ်မှာကြေညာလိုက်တာဖြစ်ပါတယ်အမေရိကန်တပ်ဖွဲ့တွေတိုးမြင့်ဆေလွတ်ခြင်းအဓိကရည်ချက်ဟာအီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မှာရှိတဲ့ IS အဖွဲ့ရဲ့ဆက်သွယ်မှုတွေဖျက်တောက်ပြီးပြိုကျသွားအောင်လှုံ့ဆော်မှုနဲ့အီရန်နိုင်ငံအတွင်းကတခြားဒေသတွေကိုလူညုံရေးတပ် အီရတ်လုံခြုံရေးတပ်ဖွဲ့တွေတိုးချဲ့သင်ပိုင်နိုင်ရေးတို့အတွက်ဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်။တိုးချဲ့တပ်ဖွဲ့ဝင်615ဦးဟာလာမယ့်သတင်းပတ်အနည်းငယ်အတွင်းအီရတ်နိုင်ငံကိုရောက်လာကြမှာဖြစ်တဲ့အတွက်အီရတ်နိုင်ငံအတွင်းက IS တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့အတွက်ဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်စုစုပေါင်းအင်အားဟာ9262ဦးရှိသွားပြီဖြစ်ပါတယ်။အသစ်ထရောက်လာမယ့်အမေရိကန်တပ်ဖွဲ့ဝင်တွေဟာအီရတ်နဲ့ကတ်လူမျိုးစုပက်ရှမဂါတပ်ဖွဲ့တွေကိုအကြံပေးတာ၊ကူညီတိုက်ခိုက်တာတွေလှုပ်ဆောင်သွားကြမှာဖြစ်ကြောင်းလည်းဝန်ကြီးကာတာကပြောပါတယ်။
ပေါ်တဖို့နေမှာကွယ်လွန်သွားခဲ့တဲ့အသက်63နှစ်ရှိပြီဖြစ်တဲ့အစ္စရေးသမရဟောင်းလည်းဖြစ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ရှင်မွန်ပဲရက်စ်ကိုကမ္ဘာတစ်လောကခေါင်းဆောင်တွေကဂုဏ်ပြုခဲ့ကြပါတယ်။အစ္စရေးနိုင်ငံထူထောင်ခဲ့တဲ့တမိုင်းတစ်လျှောက်မှာအများကြီးပါဝင်လှုပ်ဆောင်ခဲ့သူမစ္စတာပူရက်စာပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကစပြီးလေးဖြတ်ဝေဒနာခံစားခဲ့ရတာပါ။အစ္စရေးနိုင်ငံစတင်ထူထောင်ခဲ့ချိန်ကနေသူ့ရဲ့နောက်ဆုံးအချိန်ထိတိုင်းပြည်တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာပူရက်စာဝန်ကြီးချုပ်တာဝန်ကိုနှစ်ချိန်သမရတာဝန်ကာကွယ်ဝန်ကြီးပြန်နိုင်ငံခြားရေးဝန်ကြီးတာဝန်တွေကိုပါထမ်းဆောင်ခဲ့သူဖြစ်ပါတယ်။ကနက်ဆယ်လို့ခေါ်တဲ့အစ္စရေးလွှတ်တော်မှာ48နှစ်ကြာတာဝန်ထမ်းဆောင်ခဲ့တာမို့သူဟာတက်တန်းအကြဆုံးတာဝန်ထမ်းဆောင်သူဖြစ်ပါတယ်။သူဟာသူ့ဘဝကိုအစ္စရေးနိုင်ငံသားတွေရဲ့အချုပ်ချာအာဏာတည်မြဲရေးအတွက်အနှင်းထားသူတဦးလို့ဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကပြောပါတယ်။ဒါအပြင်သူဟာအမျှော်မြင်ရှိသူတဦးအနေနဲ့အနာဂတ်အတွက်ဦးတည်ချစ်သူဖြစ်ပြီးလုံခြုံရေးတာဝန်ယူထားသူတဦးအနေနဲ့အစ္စရေးနိုင်ငံခိုင်မြဲတည်ထောင်အခုချိန်ထိတော့မသိနိုင်သေးတဲ့နီလန်းမျိုးစုံနဲ့အကာအကွယ်ပေးခဲ့သူလို့လည်းပြောပါရတယ်။သူကငင်းချင်းလူလားသူတဦးအနေနဲ့အစ္စရေးရင်သွေးငယ်တွေရဲ့ကောင်းမွန်တဲ့အနာဂတ်ရအောင်သူ့ရဲ့နောက်ဆုံးနေ့တွေအထိအင်းနီချင်းနိုင်ငံတွေနဲ့ပြန်ပြီးသက်မြတ်အောင်လှုပ်ဆောင်သွားသူလို့လည်းပြောပါရတယ်။ပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်ကမစ္စတာပီရက်စ်ကိုလွန်သွားတာအတွက်ဝမ်းနည်းကြောင်းဗုဒ္ဓဘူးနေမှာကြီးညာချက်ထုတ်ပြန်လိုက်ပေမယ့်ဟမတ်စ်ပါလက်စတိုင်းစစ်တွေးကြောအဖွဲ့ကတော့ဝမ်းမြောက်ကြောင်းပြောပါရတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့အမေရိကန်နဲ့အစ္စရေးတို့ကြားမဟာမိတ်ဖြစ်လာစေဖို့မစ္စတာပရက်စ်လောက်ဘယ်သူမှမလုပ်နိုင်ဘူးလို့ပြောကြားခဲ့ပါတယ
်။ VOA အမေရိကန်တာရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုကိုမြန်မာအစိုးရတနဲ့စစ်တပ်ကစန့်ကျင်ပေမဲ့လည်းမြန်မာစစ်တပ်အတွင်းကအုပ်စုတချို့ဟာထိတွေ့ဆက်ဆံမှုတွေပြုလုပ်နေစေဖြစ်တယ်လို့အဆင့်မြင့်အမေရိကန်အရာရှိတူကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။ဗိုလ်ထုနေကကျင်းပတဲ့လွတ်တော်ကြားနာပွဲတစ်ခုအတွင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကအဲ့ဒီလိုပြောကြားလိုက်တာပါ။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဝါရှင်တန်ဒီစီမြို့ကိုရောက်ရှိလာစဉ်ကမြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်နေတဲ့သူတွေကိုရှင်းလင်းပြဖို့သမ္မတဘရက်အိုဘားမားကမိမောင်းထူပြောကြားခဲ့တဲ့အကြောင်းဒါပေမဲ့စစ်အစိုးရလက်ထက်ကမြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တာကြောင့်အဲ့ဒီအထက်ကကြံတဲ့ထိတွေ့ဆက်ဆံမှုတွေအခုအချိန်ထိရှိနေသေးတယ်လို့ယူဆရကြောင်းလက်ထောက်ဝန်ကြီးဒန်နီယယ်ရက်ဆက်ကပြောပါတယ်ဒါပေမဲ့ဒီကိစ္စကိုမြန်မာအစိုးရကရောစစ်တပ်ကောင်းဆောင်ဘက်ကရောသိရှိထားကြပြီးရှင်းလင်းပြနိုင်မှုအတွက်စ조사ဆောင်ရွက်နေကြတယ်လို့ယူဆကြောင်းလည်းဝန်ကြီးရက်ဆက်ကပြောပါတယ်အမေရိကန်အစိုးရကထိတွေ့ဆက်ဆံခြင်းမပြုဖို့တာမြင့်ခံထားတဲ့မြောက်ကိုရီးယားနဲ့ဆက်ဆံမှုတွေရှိနေတဲ့ကြားကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ကြံနေသေးတဲ့စီးပွားရေးပိတ်ဆို့တံခါးမှုတွေကိုပြန်ရုပ်သိမ်းပေးဖို့အမေရိကန်ပြည်ထောင်စုကစီစဉ်ထားကြောင်းဒေါင်ဆန်းစုကြည်နဲ့စက်တင်ဘာလ14ရက်နေ့ကသမ္မတအိမ်ဖြူတော်မှာပူးတွဲကျင်းပတဲ့ဒိနေသာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောကြားခဲ့တာကြောင့်လွတ်တော်ကအစိုးရတာဝန်ရှိသူတွေကိုခေါ်ယူမေးမြန်းမှုတွေဖြစ်ပေါ်လာတာပါ
အမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်တို့ကြားလာမယ့်သတင်းပတ်တွင်ပူးတွဲဆေးလေ့ကျင့်မှုစီစဉ်ထားတာဟာနှစ်နိုင်ငံကြားနောက်ဆုံးပူးတွဲလေ့ကျင့်မှုဖြစ်ကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရီကပြောပါရယ်ဖိလစ်ပိုင်နိုင်ငံအနေနဲ့သူတို့ရဲ့လက်ရှိလုံခြုံရေးသဘောတူညီမှုတွေကိုလေးစားမှာဖြစ်ပေမဲ့တောင်တရုတ်ပင်လယ်ထဲအမေရိကန်နဲ့ပူးတွဲခင်းတဲ့တာဝန်တွေလှုပ်ဆောင်တော့မှာမဟုတ်ဘူးလို့ပြောပါရယ်ဒါအမေရိကန်နဲ့တရုတ်တို့ကြားပဋိပက္ခဒဇုံတရာဖြစ်စေတာမျိုးရှောင်ရှားနိုင်ဖို့လို့ပြောပါရယ်နှစ်ဆင်ဖြစ်လို့တဲ့ amphibious landing ပူးတွဲလေ့ကျင့်ဖြစ်တဲ့ရေတပ်သင်္ဘောနဲ့ဝေဟင်းမြေပြင်တန်းတက်တိုက်ပွဲတွေလေ့ကျင့်မှုတွေကိုအောက်တိုဘာ၄ရက်အင်္ဂါနေ့မှာစမှာဖြစ်ပြီး၉ရက်ကြာလေ့ကျင့်မှာဖြစ်ပါတယ် Direct from Washington The
Voice of America The VOA ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးပါတော့မယ်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်မှကြားနာစစ်ဆေးပွဲတက်ကိုဗိုလ်ထုနေကကျင်းပခဲ့ရမှာမြန်မာနဲ့မြောက်ကိုရီးယားကြားစစ်ဖက်ဆက်ဆံရေးမှာပူးပေါင်းဆောင်ရွက်မှုတွေလက်ကျန်နေရှိနေတဲ့အလားအလာနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုထည့်သွင်းပြီးတော့ဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ကြံရှိနေတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့သမ္မတအိုဘားမားရဲ့ကြေညာချက်နဲ့ပတ်သက်လို့လည်းမေးခွန်းထုတ်ခဲ့ကြပါတယ်အကြောင်းစုံကိုဒေါ်လှလတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့တုံ့ပြန်မှုအကြောင်းအထက်လက်တော်နိုင်ငံခြားဆက်ဆံရေးဆက်ကော်မတီကကြားနာစစ်ဆေးပွဲတရက်ကိုစက်တင်ဘာ28ရက်ဗုဒ္ဓဟူးနေ့ကကျင်းပခဲ့ရမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒဏ်ခပိတ်ဆို့မှု policy ညှိနှိုင်းရေးမှူးဒန်နီယယ်ဖရီတို့တက်တည်တွေဖြစ်ထွက်ဆိုခဲ့ကြတာဖြစ်ပါတယ်။ကြားနာစစ်ဆေးပွဲကိုဦးစီးကျင်းပခဲ့သူကော်လိုရာဒိုပြည်နယ် Republican အထက်လွှတ်တော်မှ Cory Gardner ကလောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရသစ်တက်လာခဲ့ပြီးနောက်ပိုင်းမြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးအခြေအနေကြောင်းမေးမြန်းခဲ့ရမှာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကစစ်ဘက်ဆက်ဆံရေးလက်ကျန်တွေရှိနိုင်တဲ့အလားအလာနဲ့ပတ်သက်လို့ဖြေကြားခဲ့ပါတယ်
။ There is not a change in terms of cooperation with the government of Burma.
မြန်မာအစိုးရနဲ့မြောက်ကိုရီးယားအစိုးရကြားဆက်ဆံမှုမှာအပြောင်းအလဲတွေမရှိပါဘူး။ပြောင်းခဲ့တယ်ဆိုရင်တော့အခြေအနေကပိုကောင်းတယ်လို့ဆိုနိုင်ပါတယ်။ပြဿနာဆက်တွေ့နေရတာကမြောက်ကိုရီးယားနဲ့မြန်မာစစ်တပ်အကြမ်းမှာပါ။ဒါကြောင့်လဲမြန်မာအစိုးရခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဝါရှင်တန်ကိုလွန်ခဲ့တဲ့သတင်းပတ်မှာရောက်လာစဉ်ကသမ္မတအပါအဝင်အမေရိကန်ထိပ်တန်းအစိုးရအရာရှိတွေကဒေါက်အောင်ဆန်းစုကြည်နဲ့သူ့အစိုးရအနေနဲ့မြန်မာစစ်တပ်နဲ့လက်တွဲပြီးကြံစည်နေတဲ့မြောက်ကိုရီးယားနဲ့လုက္ကိုင်းနေကြတဲ့လူတွေကိုဖော်ထုတ်တတ်မြစ်ဖို့အရေးကြီးတဲ့အကြောင်းပြောခဲ့ပါတယ်
။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဘုံစမ်းသပ်ဖောက်ခွဲမှုတွေအပြင်ပဲထိန်တုံးတွေမကြာခဏပစ်လွတ်မှုတွေကြောင့်ကုလသမဂ္ဂရဲ့တန်ခပိတ်ဆို့မှုတွေကိုချမှတ်ခံထားရတာဖြစ်တဲ့အတွက်ကြောင့်လေမြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့စစ်ပယ်ဆက်ဆံရေးထားရှိခဲ့ရင်တန်ခပိတ်ဆို့မှုတွေကိုရင်ဆိုင်ရပွဲရှိတာဖြစ်ပါတယ်။ဒါကြောင့်လေလက်ရှိမြန်မာစစ်ပယ်ခေါင်းဆောင်တွေအနေနဲ့နားလည်သဘောပေါက်တဲ့အကြောင်းလေလက်ထောက်ဝန်ကြီးရက်ဆယ်ကထွက်ဆိုခဲ့ပါတယ
်။ We also talk directly to the Burmese military leadership about
ကျွန်တော်အနေနဲ့မြန်မာစစ်ကောင်းဆောင်ဘိုင်းနယ်လည်းပဲမြောက်ကိုရီးယားနဲ့ပတ်သက်လို့စကားပြောခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းမြန်မာနိုင်ငံရောက်စဉ်ကတက်ချုံနဲ့ပြောဆိုခဲ့သလိုလက်ရှိသံမကြီးစကော့မာရှယ်လည်းသူနဲ့တွေ့ဆုံခဲ့ပါတယ်ကျွန်တော်အထင်ကမြန်မာစစ်တပ်အတွင်းမှာမြောက်ကိုရီးယားနဲ့ဆက်လက်လုက္ကိုင်းနေတဲ့သူတွေရှိနေသေးတယ်ဆိုတာပါပဲဒီလူတွေဟာဆက်ပြီးမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေကိုပြုလုပ်နေစေရှိပြီးဒါဟာလွန်ခဲ့တဲ့၅နှစ်ဆီယနာရှင်လက်ထက်တုန်းကလက်ကျန်တွေပါဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတတ်မြင်ရမယ်ဆိုတာကိုနားလည်သဘောပေါက်ကြတယ်လို့ကျွန်တော်မြင်ပါတယ
်ခုလိုနားလည်သဘောပေါက်ပြီးမဲ့လို့လေမြောက်ကိုရီးယားနဲ့စစ်ပယ်ဆက်ဆံရေးအကျဉ်းချန်တွေရှိနေသေးတဲ့အတွက်ကြောင့်နိုင်ငံတကာရဲ့ဒဏ်ခပိတ်ဆို့မှုတွေချမှတ်ခံရဖို့အန္တရာယ်ရှိတဲ့အကြောင်းလဲလက်ထောက်ဝန်ကြီးကထွက်ဆိုသွားပါတယ
် Any actor in Burma found to be doing business withthe North Korean military
မြောက်ကိုရီးယားနဲ့စစ်တပ်ဆက်ဆံမှုပြုလုပ်နေတဲ့လူရမှန်သမျှဟာအမေရိကန်အစိုးရကချက်မှတ်ထားတဲ့အမိန့်အပြင်ကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်နေရရောက်မှာမို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချက်မှတ်ရမှာဖြစ်ပါတယ်။ဒါကိုမြန်မာအစိုးရနဲ့စစ်တပ်ကပါသဘောပေါက်ပြီးမြောက်ကိုရီးယားနဲ့စစ်ပယ်ဆက်ဆံရေးလုပ်နေတာတွေရှိရင်ဟန်တာဖို့အရေးယူဆောင်ရွက်ကြမှာပါ
။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချက်မှတ်ထားတဲ့လက်ကျန်တန်ခပိတ်ဆို့မှုတွေရုပ်သိမ်းပေးမှုနဲ့ပတ်သက်လို့အခြေအနေကိုလွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီထံနိုင်ငံခြားရေးဌာနကပုံမှန်အစီရင်ခံရမှာဖြစ်ပါတယ်။ခုဒီကြိမ်ဝါရှင်တန်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရောက်ရှိလာပြီးမကြာမီရုပ်သိမ်းပေးဖို့သမ္မတအိုဘားမားကကြေညာခဲ့တာနဲ့ပတ်သက်လို့လေထက်လွှတ်တော်မှဂါဒနာကမေးခွန်းထုတ်ခဲ့ပါတယ်။လက်ထောက်ဝန်ကြီးရက်ဆယ်က
The actual decision by the president to lift the state of national
emergency. ကျွန်တော်ဥပမာအနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုများရုပ်သိမ်းပေးရတဲ့အရေးပေါ်ဥပဒေကိုဖျက်သိမ်းပေးဖို့ဆုံးဖြတ်ချက်ချခဲ့တာဟာဒေါက်တာဆန်းစုကြည်ရောက်ပြီးတရက်တမ်းမဟုတ်ရက်အနည်းငယ်အတွင်းမှာဖြစ်ပါတယ်ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမကြေညာခင်သူ့ရဲ့သဘောတူညီချက်ကိုအရင်ရယူဖို့ဒေါက်တာဆန်းစုကြည်ကမြစ်တာခံခဲ့ပါတယ်ကျွန်တော်ဒီအကြောင်းကိုစီစီချင်းပဲကော်မတီဥက္ကဋ္ဌစီတယ်လီဖုန်းဆက်ပြီးအသိပေးခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်သမ္မတဥပမာနဲ့တွေ့ဆုံတဲ့နေ့မနေ့ပိုင်းမှာသူဟာဒုတိယသမ္မတဂျိုးဘိုင်ဒန်အပြင်အထက်လွှတ်တော်ကော်မတီဥက္ကဋ္ဌကော့ကာအထက်လွှတ်တော်အမတ်အများစုခေါင်းဆောင်မစ်မကော်နယ်တို့အပြင်တခြားလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူတို့တွေဟာပွင့်ပွင့်လင်းလင်းပဲဒေါက်အောင်ဆန်းစုကြည်ကိုတန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့သဘောတူသလားလို့မေးခဲ့ပါတယ်။သူကသဘောတူတယ်လို့ပြောခဲ့ပါတယ်။ဒါကြောင့်ဒါဟာသမ္မတဥပမာကဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီး over ယူခတ်မှာ ဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့ဆုံးဖြတ်ချက်ကိုသတင်းတောက်တွေကိုကြီးညာခဲ့တာဖြစ်ပါတယ
်2013ဇူလိုင်လကကာကွယ်ရေးပစ္စည်းထုတ်လုပ်ရေးရုံးရဲ့အရာရှိချုပ်ဒုတိယဘုချုပ်ကြီးတိန့်ထေးကိုမြောက်ကိုရီးယားနိုင်ငံကစစ်တုံးပစ္စည်းတွေမဝယ်ယူဖို့ကန့်တတ်ထားတဲ့ကုလသမဂ္ဂရဲ့တားမြစ်ချက်ကိုချိုးဖောက်ရာရောက်တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကဒဏ်ခတ်မှုတွေကိုလည်းချမှတ်ခဲ့တာဖြစ်ပါတယ်ရှင်
။ဒါကတော့မြန်မာနဲ့မြောက်ကိုရီးယားကြားမှာစစ်ပဆိုင်ရာဆက်ဆံရေးတွေပူးပေါင်းဆောင်ရွက်မှုတွေလက်ကျန်နေရှိနေနိုင်သေးတယ်ဆိုတဲ့အလားအလာနဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော်ဂျာနာစစ်ဆေးပွဲကျင်းပခဲ့တဲ့အကြောင်းဒေါ်လာလတ်တန်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမြခင်ဗျာကျမကြီးပြန်ကောင်းလာပြီဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတောက်ကြနေနေပြည်တော်မှာကျင်းပမဲ့ AIPA လို့ခေါ်တဲ့အာဆီယံပါလီမန်များညီလာခံအဖွဲ့မင်ကွန်ပြောကြားမှာဖြစ်ပါတယ် NLD ပါတီလွတ်တော်ကိုယ်စားလှယ်ဥယျာဉ်83ရာခိုင်နှုန်းကျော်လွှမ်းမိုးထားတဲ့မြန်မာလွတ်တော်ကနေပထမအဦးဆုံးကြိမ်အင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံပါလီမန်များညီလာခံရဲ့ထူးခြားချက်တွေဘာတွေရှိနိုင်မလဲဆိုတာကိုမအင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
ဒီပါခီးစင်တွေကြောင့်ပင်မမီနေထိုင်မကောင်းဖြစ်ခဲ့တဲ့ဒေါက်ဆန်းစုကြည်ရဲ့ကျန်းမာရေးကိုပြည်သူအများစိုးရိမ်နေကြချိန်မှာပထမဆုံးချိန်လူမြင်ကွင်းထွက်လာတဲ့အနေနဲ့မနေ့ပြန်မှာကျင်းပမဲ့38ချိန်မြောက်အာဆီယံပါလီမန်များညီလာခံကိုဒေါက်ဆန်းစုကြည်တက်ရောက်ပြီးအဖွဲ့မိကွန်းပြောကြားမှာဖြစ်ပါတယ်။ဒေတာရင်းအာဆီယံနိုင်ငံတွေကပါလီမန်အမတ်အများအပြားတက်ရောက်မဲ့ဒီညီလာခံအစီအစဉ်နဲ့ပတ်သက်လို့နိုင်ငံပိုင်ရုပ်တံသတင်းဌာနကမနေ့ကအခုလိုကြေညာသွားပါတယ်။
ဒီညီလာခံဖွံ့ဖွဲတာမှာနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအဖွင့်မိန်ကွန်ပြောကြားမှာဖြစ်ပါတယ်။ညီလာခံမှာနိုင်ငံရေးစီးပွားရေးလူမှုရေးရုံးလုပ်ငန်းဆိုင်ရာနဲ့အမျိုးသမီးလွတ်တော်စတဲ့ကော်မတီ၅ခုကခေါင်းစဉ်၅ခုနဲ့အကြောင်းအရာ73ချက်ကိုဆွေးနွေးသွားမှာဖြစ်ပါတယ်
။စစ်ဆေးရအုပ်ချုပ်ခဲ့တဲ့နှစ်ပေါင်း20ကျော်ကာလအတွင်းအာဆီယံနိုင်ငံများဆိုင်ရာပါလီမန်အဖွဲ့မှလေ့လာသူအဖြစ်ရှိခဲ့တဲ့မြန်မာနိုင်ငံဟာ2010ပြည့်နှစ်ရွေးကောက်ပွဲကနေအရက်သားတစ်ပိုင်းအစိုးရတက်လာခြင်း2011ခုနှစ်မှာတင်းပြည့်အဖွဲ့ဝင်ဖြစ်လာခဲ့တာပါ။ဒါပေမဲ့လည်းအဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ယူဖို့နဲ့ညီလာခံကိုလက်ခံကျင်းပဖို့အလှည့်ကိုတော့2015ရွေးကောက်ပွဲကနေဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရပြီးချိန်မှာအကောင့်ထဲဖော်နိုင်တာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမှာပထမဆုံးချိန်ဖြစ်အာဆီယံအမတ်များညီလာခံကျင်းပရတာနဲ့ပတ်သက်လို့တာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာတန်ဝင်းကအခုလိုပြောသွားပါတယ်။
ပြီးခဲ့တဲ့နှစ် 36 ချိန်မြောက်အာဆီယံပါလီမန်ညီလာခံကမလေးရှားမှာလုပ်တယ်။မလေးရှားလုပ်တဲ့အချိန်တော့ဒီချိန်စက်တင်ဘာပေါ့ဒါမှတ်တမ်းတွေအရဆိုတော့အဲ့ဒီချိန်မှာကျွန်တော်မြန်မာနိုင်ငံကလွှတ်တော်ကိုယ်စားလှယ်အဖွဲ့တွေတွားကြတဲ့အချိန်ကျတော့နောက်နှစ်ကဒီအလှည့်ကမြန်မာနိုင်ငံရဲ့အလှည့်ဖြစ်ပေမဲ့ဒီ2015တုန်းကတော့ယူကော့ပွဲကလည်းမကြခင်လာတော့မယ်ပြီးတော့လွှတ်တော်ကလည်း January ဆိုရင်ပြီးဆုံးမယ်ဆိုတဲ့အတွက်ကြောင့်အဲ့ဒီအချိန်တော့ဥက္ကဋ္ဌတောင်ကိုလက်ခံမယူခဲ့သေးပါဘူး။မယူခဲ့ပြီးတော့အခုဒီ2016ကျွန်တော်တို့လွတ်တော်ဒုတိယကြိမ်လွတ်တော်စတဲ့အချိန်ကြတော့မှပဲဒီလာကန်တောင်ကိုရောယူပါမယ်ဆိုပြီးတော့ဧပြီလလောက်ကဆုံးဖြတ်တဲ့အတွက်ဇွန်လလောက်ကတည်းကဒီအစည်းအဝေးအတွက်ဇာတ်စတင်ပြင်ဆင်တာဖြစ်ပါတယ်
။အာဆီယံနိုင်ငံများဆိုင်ရာပါလီမန်အဖွဲ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နောက်ခံသမိုင်းကြောင်းကိုတော့1990ခုနှစ်ရွေးကောက်ပွဲမှာလွတ်တော်အမတ်ဖြစ်ခဲ့ပြီးပြည်ပရောက်ညွန်ပေါင်းအစိုးရအဖွဲ့မှတာဝန်ယူခဲ့သူတက်ဦးဖြစ်တဲ့ဒေါက်တာတင့်ဆွေကအခုလိုပြောပါတယ
်။ဒီအခု AIPA မှာကျွန်တော်တို့အနေနဲ့အဝေးရောက်အမတ်တွေအနေနဲ့နေရာရအောင်ကြိုးစားခဲ့ပြီမလို့အဲ့ဒီအချိန်မှာစစ်ဆိုးရဆိုတော့စစ်ဆိုးရအမတ်ဆိုတာမရှိဘူးအမတ်တွေထောင်ထဲနဲ့ပြည်ပမှာရောက်နေတဲ့အချိန်မှာသူကနေပြီးတော့တရားသူကြီးချုပ်တို့ရှိနေချုပ်တို့ပဲကိုစားလွတ်တဲ့အချိန်ကျွန်တော်တို့အဲ့ဒီစီဝေးခမ်းမရဲ့ဘေးကပဲလုခွင့်ရခဲ့တဲ့အနေထားပေါ့နော်အဲ့တော့ကျွန်တော်တို့အဲ့လောက်ထိအာဆီယံဟာကျွန်တော်တို့ကိုကန့်သတ်မှုတွေရှိတယ်ဒီတော့လည်းပဲကျွန်တော်တို့မိတ်ဆွေဒီအာဆီယံအမတ်တွေနဲ့ကြိုးစားခဲ့ရတာဖြစ်တဲ့အတွက်ဒီဒီမိုကရေစီလှုပ်ရှားမှုအပေါ်မှာတော့အာဆီယံနဲ့အာဆီယံလွှတ်တော်အမတ်အဖွဲ့ဟာအစစ်အဝါဘက်ကလက်ခဲ့တယ်လို့ကျွန်တော်တို့ဒါတော့သဘိုင်းကြောင့်မှတ်တမ်းတင်ရမှာပါပဲ
အခုဒီအာဆီယံအမတ်တွေရဲ့ညီလာခံကိုမြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပပြီးဆိုတော့ဘယ်လိုထူးခြားချက်တွေရှိလာနိုင်မလဲရှင
်အာဆီယံနိုင်ငံများအစုကတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်ဟိုအရေးကြီးပါတယ်အိုအင်အားကြီးနိုင်ငံကြီးနှစ်ခုအပြင်အရေးကြီးတာတက်တဲ့ကြီးတွေကတော့အာဆီယံအုပ်စုပဲဖြစ်ပါတယ်ဒီကနေ့တော့ဒေါ်အောင်ဆန်းစုကြည်ကိုလည်းလည်းအဲဒီအမတ်တဦးဖြစ်လာတဲ့နိုင်ငံရဲ့ဟလာချန်ပေပုဂ္ဂိုလ်နဲ့နိုင်ငံရဲ့ဝန်ကြီးဖြစ်လာပြီးတော့ဒီအစည်းအဝေးကဗမာနိုင်ငံမှာလာပြီးကျင်းပတော့ဒါကကြီးမားတဲ့ပြောင်းလဲမှုခြေလှမ်းကြီးတစ်ခုဖြစ်တယ်လို့မြင်ပါတယ်
အာဆီယံပါလီမန်များညီလာခံကိုစက်တင်ဘာလ30ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိနေပြည်တော်မှာ၄ရက်တာကျင်းပမှာဖြစ်ပြီးနိုင်ငံပိုင်ရုပ်သံနဲ့ရေဒီယိုတို့ကနေဒီညီလာခံမှာပြောဆိုဆွေးနွေးမှုတွေကိုတိုက်ရိုက်ထုတ်လွှင့်ပြသသွားမှာဖြစ်ပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမှာခင်ဗျာချက်သမရနိုင်ငံရဲ့သမရဟောင်းလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့ Vaclav Havel ရဲ့လူခွင့်ရေးရက်တီလှုပ်ဆောင်ခဲ့မှုတွေကိုဂုဏ်ပြုတဲ့အနေနဲ့ Vaclav Havel Library Foundation ကနေချီးမြှင့်တဲ့ Disturbing the Peace ဆုကိုမြန်မာနိုင်ငံကစာရေးဆရာမှမတ်တီတာကိုရွေးချယ်ပေးအပ်လိုက်ပါတယ် Vaclav Havel စာရေးဆရာဟာစာရေးဆရာတယောက်တည်းနမကလူခွင့်ရေးအတွက်လည်းရဲရဲဝံ့ဝံ့လှုပ်ဆောင်ခဲ့မှုတွေကိုဂုဏ်ပြုတဲ့အနေနဲ့အဲ့ဒီဆုကိုအခုနှစ်ကစပြီးတော့ပေးအပ်ခဲ့တာလည်းဖြစ်ပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
Vaclav Havel အသက်80ပြည့်အထိမ်းမှအဖြစ်နဲ့အခုနှစ်2016ခုနှစ်ကစပြီးပထမဆုံးအကြိမ်ပေးအပ်တဲ့ဒီဆုဟာ Vaclav Havel လိုပဲလူအခွင့်အရေးအတွက်ကိုကြိုးစွန်းအနစ်နာခံပြီးစွန့်စွန့်တမာလှုပ်ဆောင်ခဲ့သူစာရေးဆရာတွေကိုရွေးချယ်ပေးအပ်တာဖြစ်ပါတယ်နှစ်စဉ်ပေးအပ်ဖို့စီစဉ်ထားတဲ့ဒီဆုကိုမြန်မာနိုင်ငံကစာရေးဆရာမှမတ်တည်တာကပထမဆုံးအကြိမ်ရရှိတာဖြစ်ပါတယ်
ဒါကတော့ check သမရာဟောင်းဖြစ်တဲ့ Vaclav Havel ရဲ့ပေါ့နော် library သူ့ကိုအထိမ်းမှတ်လုပ်ထားတဲ့ library foundation ကပေးတဲ့ဆုပေါ့ disturbing the peace courageous writers at risk ဆိုပြီးတော့နာမည်ပေးထားပါတယ်သူ့ရဲ့ဒီတံမိုးတွေဖြစ်တဲ့ပေါ့နော်စာရေးဆရာတယောက်ဖြစ်ရုံမကဘူးဒီအားလုံးမတူညီတဲ့ရှုထောင့်နဲ့ရည်တည်နေကြတဲ့သူတွေအားလုံးကိုစုစည်းပြီးတော့နိုင်ငံရေးလှုပ်ရှားမှုမျိုးဖြစ်အောင်ဟလာတကယ်ဟိုလူခွင့်ရေးတွေကိုတမိုးထားတတ်တဲ့အခြေအနေတစ်ခုဖြစ်အောင် society ကိုလူအဖွဲ့အစည်းကိုပြောင်းလဲအောင်အားထုတ်တဲ့တမိုးတွေကိုဆက်ပြီးတော့အသေးဆောင်နိုင်တယ်လို့ယူဆတဲ့ဆိုင်ရေးဆရာတယောက်ကိုပေးတာပေါ့အဲ့ဒီသဘောနဲ့ပေးတဲ့ဆုဖြစ်ပါတယ်ကျွန်မကပထမဆုံးလက်ခံရရှိသူဖြစ်ပါတယ်သူတို့ဒါဒီနှစ်မှာစပေးတာပါ
ဟုတ်ကဲ့အော်မတိဒါပထမဆုံးတယောက်ဆိုတော့လေဒါပြောရတာတော့နည်းနည်းကွာတော့ကြမှာပေါ့လေဒါပေမဲ့ဒီသူတို့ process တွေဘာတွေအမှသိသလားဒီဟာဘယ်လိုရွေးတယ်ဆိုတော့စောစောကဘာကြောင့်ပေးတယ်ဆိုတော့တော့ဟုတ်ပါပြီပေါ့နော်ဒါပေမဲ့ဒီသူတို့ဘယ်လိုရွေးကြတယ်လဲရွေးချယ်ကြတယ်လဲသူရပါ
ဟုတ်ကဲ့သူတို့ process ကကျွန်မသိတဲ့လောက်ကတော့ဒီလူရပိုင်ခွင့်ပေါ့နော် human rights နဲ့ပတ်သက်ပြီးတော့လုပ်နေတဲ့ institutional အကြီးကြီးပေါ့ institution ကြီးတွေဆိုတော့ Amnesty International Human Rights Watch တို့စသဖြင့်အဲ့ဒီ institution ကြီးတွေကနေပြီးတော့မှနာမည်လိုက်ပြီးတော့ဟို nomination ပေါ့ nomination ကိုတောင်းတယ်လို့ပြောပါတယ်ပြီးတော့မှအဲ့ဒီကနေပြီးတော့မှ jury 3ယောက်ကနေအဲ short list ကိုပြန်ထုတ်တယ်ပေါ့နော်ပြီးတော့မှအဲ့ဒီထဲကနေမှတယောက်ကိုရွေးတယ်ပေါ့နော်အဲ့လိုပြောပါတယ
်မတ်တီရာအနေနဲ့အခုဒီစုကိုလက်ခံရရှိတဲ့အတွက်ဘယ်လိုများခံစားရပါလဲခင်ဗျအ
ာကျွန်မကတော့အထူးသဖြင့်ပေါ့နော်ဟိုမထင်မှတ်ထားတဲ့စုလေးဖြစ်တယ်အထူးသဖြင့်တော့ဒီသမရပါစလာဟာပဲဟိုသမရအနေနဲ့မဟုတ်ဘဲနဲ့ပြဿနာရေးဆရာအနေနဲ့ကျွန်မအင်မတန်သဘောကျခဲ့ရတယ်သူ့ရဲ့ပြဿနာတပုတ်ကြီးရဲ့အပိုင်းအစာကိုလည်းကျွန်မဘာသာပြန်ခဲ့ဘူးပါတယ်သူ့ကိုလူချင်းခဏတာတော့2000မှာတွေ့ခဲ့ဘူးတယ်ဒါပေမဲ့လူချင်းတည်တာမဟုတ်ဘဲနဲ့ပေါ့နော်တမန်ပြည်သက်ထဲရလူတယောက်အနေနဲ့ပဲသူ့ကိုတွေ့ခဲ့ဆုံခဲ့ဘူးတာဖြစ်တယ်သူ့ကိုအင်မတန်လေးစားတဲ့အပြင်သူကသူ့ကို nominate လုပ်တဲ့ Nobel ဆုကိုကျွန်မတို့ရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုပြန်ပြီး nominate လုပ်ပေးလိုက်တဲ့သူအဖြစ်နဲ့လည်းအမှတ်တရရှိနေတော့သူ့အထိမ်းမှတ်ပေါ့နော်သူ့ရဲ့တံမိုးတွေကိုဆက်ခံသူအနေနဲ့ရွေးချယ်ခံရတဲ့ပုံမှာတော့ဝမ်းသာမိပါတယ်
။မတ်တီရာကိုဒီစုပေးအပ်ဖို့ရွေးချယ်လိုက်တဲ့အတွက်သူ့အနေနဲ့ဝမ်းသာမိကြောင်း Vaclav Havel Library Foundation ရဲ့အမှုဆောင်ညွှန်ကြားရေးမှူး Pavla Niklova က VOA ကိုပြောပါတယ
်။ I'm just personally very thrilled that Matida is the first awardee and I hope
မတ်တီရာကိုပထမဦးဆုံးအချိန်စုပေးပွဲမှာရွေးချယ်လိုက်တဲ့အတွက်ကျွန်မအနေနဲ့ပုဂ္ဂိုလ်ရေးရာရန်ကိုဝမ်းသာပီတိဖြစ်မိပါတယ်ဒီစုကိုချီးမြှင့်လိုက်တဲ့အတွက်တခြားသူတွေအနေနဲ့လူခွင့်ရေးအတွက်ဆက်လက်တိုက်ပွဲဝင်သွားကြလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ
်စာရေးဆရာပြဇက်ရေးဆရာအထွေအခေါ်ပညာရှင်အတိုက်ခံနိုင်ငံရေးသမားဝါရင့်နိုင်ငံရေးသမားတဦးဖြစ်တဲ့ Vaclav Havel ဟာချက်ကိုစလိုဗက်ကီးယားနိုင်ငံကွန်မြူနစ်ပါတီအာဏာရှင်စနစ်အောက်ကလွတ်မြောက်အောင်ဦးဆောင်တိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်ချက်သမရနိုင်ငံရဲ့ပထမဆုံးသမရအဖြစ်1993ခုနှစ်ကနေ2003ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်အတိုက်ခံဘဝကနေအကျဲကျုံနဲ့ဖမ်းဆီးထိန်းသိမ်းခံထားရစဉ်နိုဘယ်ငြိမ်းချမ်းရေးဆုရဖို့အတွက်ဦးဆောင်အဆိုတင်သွင်းခဲ့သူတဦးဖြစ်ပြီးမြန်မာဒီမိုကရေစီအရေးကိုလည်းဒီဇိုင်းမမအားပေးကူညီခဲ့သူဖြစ်ပါတယ်ခင်ဗျာ
။ Vaclav Havel စာရေးဆရာတယောက်တင်နာမကပဲလူခွင့်ရေးအတွက်ရဲရဲဝံ့ဝံ့ရက်တီလှုပ်ဆောင်ခဲ့မှုတွေကိုဂုဏ်ပြုတဲ့ဒီစုကိုမြန်မာစာရေးဆရာမတ်တီတာကိုရွေးချယ်ပေးအပ်ခဲ့တဲ့အကြောင်းကိုဇော်ဝင်းလှိုင်ပြောပြသွားတာဖြစ်ပါတယ်။တော်ရရှိမြခင်ဗျာ။အစ္စရေးနိုင်ငံရဲ့သမရဟောင်းလည်းဖြစ်ဝင်ကြီးချုပ်ဟောင်းလည်းဖြစ်ခဲ့သူရှီမွန်ပယ်ရက်စ်ဟာ သူ့ဘော်ရဲ့တန်းတစ်ချောက်အချိန်အများစုကိုအစ္စရေးနိုင်ငံအတွက်မြုပ်နှံထားခဲ့ပြီးတော့လေဖြတ်တဲ့ဒဏ်ကိုအသေးအံခံစားခဲ့ရပြီးတဲ့နောက်တရင်နှစ်ပတ်ကြာခံစားခဲ့ရပြီးတဲ့နောက်အသက်63နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်ဂျူးနိုင်ငံရဲ့လူချစ်လူခင်အများဆုံးသူတစ်ဦးလည်းဖြစ်အထင်ကြီးခေါင်းဆောင်ကြီးမစ္စတာရှီမွန်ပဲရစ်ကိုအမေရိကန်သမ္မတဘရက်အိုဘားမားအပါအဝင်ကမ္ဘာခေါင်းဆောင်တွေကလည်းလေးစားဂုဏ်ပြုနေကြပါတယ်အကြောင်းစုံကိုဆက်ပြီးတော့ပြောပြပေးပါမယ်အစ္စရေးနိုင်ငံသမ္မတဟောင်းမစ္စတာရှီမွန်ပဲရစ်ဟာလေးဖြတ်ဝေဒနာကိုအင်္ဂါနေ့မှာပြင်းပြင်းထန်ထန်ခံစားခဲ့ရပြီးတဲ့နောက်ဗိုလ်ထုနဲ့နန်းတဲ့ပိုင်းမှာကွယ်လွန်အနှိမ့်စာရောက်သွားခဲ့တာဖြစ်ပါတယ်ကွယ်လွန်သွားပြီးမကြာခင်မှာပဲမစ္စတာပဲရစ်ဆေးကုသမှုခံယူနေတဲ့ဆေးရုံမှာစုယုံရောက်ရှိနေတဲ့သတင်းတောက်တွေကိုမိသားစုကကြေညာခဲ့ပါတယ
် Today with deep sorrow we bid farewell to our beloved father the ninth president of israel shimon peres
ဒီနေ့မှာအလွန်စိတ်ထိခိုက်ဝမ်းနည်းကြေကွဲစွာနဲ့ကျွန်တော်တို့ရဲ့ချစ်လက်စွာသောဖခင်အစ္စရေးနိုင်ငံရဲ့ကိုဦးမြောက်သမ္မတကြီးကိုနှုတ်ဆက်ခွဲခွာလိုက်ရပါပြီ
မစ္စတာပဲရက်ရဲ့တားဖြစ်သူချေမီကသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါမစ္စတာပဲရက်ကို1923ခုနှစ်လက်ရှိဘီလာရော့စ်နိုင်ငံမှာမွေးဖွားခဲ့ပြီးအသက်17နှစ်အရွယ်မှာတော့အဲ့ဒီအချိန်ကBritish Palestine လို့ခေါ်တဲ့အနာဂတ်ဂျူးနိုင်ငံဖြစ်လာမယ့်နေရာမှာသူတို့မိသားစုပြောင်းရွှေ့နေထိုင်ခဲ့တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတာဝန်တွေကိုလည်းထမ်းဆောင်ခဲ့သူပါ။အကြီးမားဆုံးအောင်မြင်မှုကတော့သူနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့ခြင်းနှုန်းကသူနဲ့တူအဲ့ဒီချိန်ကအစ္စရေးဝန်ကြီးချုပ် Yitzhak Rabin ကွယ်လွန်သွားပြီးဖြစ်တဲ့ Palestine ခေါင်းဆောင် Yasser Arafat တို့ရဲ့ကြိုးပမ်းမှုနဲ့ Palestine ဒေသကိုပိုင်အုပ်ချုပ်ခွင့်ဆိုင်ရာသဘောတူညီချက် Oslo Record လက်မှတ်ရေးထိုးနိုင်ခဲ့တာကြောင့်1994ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုပူးတွဲချီးမြှင့်တာကိုခံခဲ့ရပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နင်တန်ယာဟုကလည်းမစ္စတာရှီမွန်ပဲရစ်ဟာသူ့ရဲ့ဘဝတစ်ခုလုံးကိုအစ္စရေးပြည်သူလူထုရဲ့လွတ်လပ်မှုနဲ့အချုပ်အခြာအာဏာအတွက်နှိမ့်မြှုပ်ထားခဲ့သူတစ်ယောက်ဖြစ်တယ်လို့ဆိုပါတယ်။အမြင့်ကျယ်သူတစ်ယောက်ဖြစ်တယ်လို့အနာဂတ်ကိုတွေးမြော်ကြည့်မြင်တတ်သူတစ်ယောက်ဖြစ်ပါတယ်။လုံခြုံရေးကိုဂရုစိုက်သူတစ်ဦးအနေနဲ့အစ္စရေးနိုင်ငံအင်အားတောင့်တင်းခိုင်မာအောင်နီလန်ပေါင်းစုံနဲ့အားဖြည့်ခဲ့သူပါ။ညဉ့်ညံ့ရေးကိုလည်းပေါ်ဆောင်ခဲ့သူတူအဖြစ်ကျွန်တော်တို့ရဲ့ရင်သွေးငယ်တွေရဲ့အနာဂတ်ကောင်းမွန်ဖို့အတွက်နောက်ဆုံးအချိန်ထိအိန္ဒိချင်းတိုင်းပြည်တွေနဲ့တင့်မြတ်ပြည်လဲအောင်ကြိုးပမ်းခဲ့သူဖြစ်တယ်လို့ပြောဆိုပါရတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းမစ္စတာပဲရက်ဟာညဉ့်ညံ့ရေးအတွက်ဖြစ်နိုင်ခြေရှိသမျှကိုမဆုံးမနစ်ကြိုးပမ်းခဲ့သူမိတ်ဆွေတူဖြစ်တယ်လို့ပြောဆိုပါရတယ်။ဒါ့အပြင်မစ္စတာပဲရက်ဟာအစ္စရေးနိုင်ငံရဲ့ဂုံယောင်တောက်ပြောင်စေခဲ့သူတူဖြစ်ပြီးအစ္စရေးညီညာရေးအတွက်ရုန်းကန်ပေးခဲ့သူနိုင်ငံထူထောင်ရေးအတွက်ကြိုးပမ်းပေးခဲ့သူဖြစ်တဲ့အပြင်ယာဒူးအစစ်စင်တိုင်းမှာနိုင်ငံတာဝန်ကိုကြီးကြီးပြပြထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူကွယ်လွန်သွားပြီးတဲ့နောက်အလင်းရောင်ပျောက်ကွယ်သွားပြီမလဲသူပေးခဲ့တဲ့မျှော်လင့်ချက်ကတော့အမြဲတမ်းတောက်ပနေမှာဖြစ်တယ်လို့ပြောဆိုပါတယ်။အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းမစ္စတာရှီမွန်ပဲရစ်အနေနဲ့သူရဲ့တသက်တာကာလတစ်လျှောက်လုံးမှာကွယ်လွန်သွားတဲ့အချိန်ထိအစ္စရေးနိုင်ငံရဲ့လုံခြုံရေးကြီးပွားတိုးတက်ရေးနဲ့နိုင်ငံအတွက်အခွင့်အလမ်းမှန်သမျှကိုစွမ်းဆောင်ပေးခဲ့သူဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ကနေဒါဝန်ကြီးချုပ်မစ္စတာဂျက်စတင်ထရူဒူးကလည်းမစ္စတာပဲရက်ဟာညီညာရေးကိုပေါ်ဆောင်ခဲ့သူဖြစ်ပြီးတော့ကနေဒါအတွက်မိတ်ဆွေကောင်းတစ်ယောက်ဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ပုပ်ယိုဟန်မင်းကြီးဖရန်စစ်ကလည်းညီညာရေးအတွက်မဆုံးမနစ်ကြိုးပမ်းခဲ့သူတစ်ဦးဖြစ်မစ္စတာရှီမွန်ပဲရက်ကိုချီးကျူးပြောဆိုလိုက်ပါတယ်။အစ္စရေးနိုင်ငံရဲ့ကနက်ဆက်လွှတ်တော်မှာနိုင်ငံအလံကိုတဝက်လွှင့်ထူထားပြီးကွယ်လွန်သူနိုင်ငံခေါင်းဆောင်ဟောင်းရဲ့ရုပ်ကလပ်ကိုပြည်သူတွေကာရဝါပြုနေအောင်ကြာသာပတိနေ့မှာထားရှိဖို့အတွက်ပြင်ဆင်နေပါတယ်။တမရဟောင်းရှီမွန်ပဲရက်ကွယ်လွန်သွားပြီးတဲ့နောက်ဝင်းကြီးချုပ်ဘင်ဂျမင်နင်တန်ယာဟုကနာနဲ့ဆယ်နာရီမှာအစိုးရအဖွဲ့အထူးစည်းဝေးကိုခေါ်ယူလိုက်ပြီးတော့အစည်းအဝေးမှာနိုင်ငံတကာခေါင်းဆောင်တွေအရေးကြီးတဲ့ဂုဏ်သီးရှိပုဂ္ဂိုလ်တွေတက်ရောက်မဲ့ဇာပနာကိစ္စအတွက်အစီအစဉ်တွေကိုတိုင်ပင်ဆွေးနွေးခဲ့ပါတယ်။တောက်ကြနေ့မှာကျင်းပကိုပြင်ဆင်ထားတဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုကမ္ဘာခေါင်းဆောင်တွေတော်တော်များများတက်ရောက်ကြလိမ့်မယ်လို့အစ္စရေးနိုင်ငံသားကြီးဝန်ကြီးဌာနကပြောပါရယ်အဲ့ဒီထဲမှာသမ္မတအိုဘားမားသမ္မတဟောင်းဘီလ်ကလင်တန်နဲ့ဇနီးဟယ်လရီကလင်တန်အရှေ့မင်းသားချားလ်စ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူတို့ပါဝင်လိမ့်မယ်လို့မျှော်လင့်ရအောင်လဲပြောဆိုပါရယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေကင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အနန္ဒခင်မကမြတ်တော်ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့မနေ့ပိုင်းဒုတိယပိုင်းထုတ်လွှင့်တဲ့ဒီဖြစ်ပါတယ်။လိုင်းဒိုမီတာ32 40လို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့အစီအစဉ်တွေနဲ့အတူ
ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်ကောင်းရှင်မှာစုံစမ်းရမယ့်တာဝန်ရှိပါတယ်။ဒါဝေးလံခေါင်ဖျားပြီးတော့မှဒါចောင်းကြီးတောင်ချောင်းမှာဖြစ်တဲ့ကိစ္စမဟုတ်ပါဘူး။
မြမရေးတုံးတက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်။အခုရင်းနှုန်းတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံចောင်းကောင်းနှုတ်ချက်ကိုမူလအပေါ်မပြည့်ဦးကျော်စံတာကတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
။မြန်မာနိုင်ငံရဲ့အကြီးမားဆုံးစင်ခေါ်မှု2ရက်ပြည်တွင်းစစ်နဲ့ဘာသာရေးချုပ်ချယ်မှုဆိုတဲ့ခေါင်းစဉ်နဲ့ Benedict Rogers ရေးသားတဲ့ဆောင်းပါးကို theairavery.com မှာဖတ်ရပါတယ်။ဒေါအောင်ဆန်းစုကြည် Britain ဝန်ကြီးချုပ် Theresa May နဲ့ Downing လမ်းမှာမတ်တပ်ရနေတဲ့ပုံ၊သမ္မတ Obama နဲ့ White House မှာတွေ့နေတဲ့ပုံတွေကိုကြည့်မယ်ဆိုရင်တော့မြန်မာပြည်ရဲ့ခီးကျန်းဟာပြီးဆုံးသွားပြီလို့ထင်စရာဖြစ်ပါတယ်။ဒါပေမဲ့အရက်ဘက်တက်ကြွလှုပ်ရှားသူတွေ၊တိုင်းရင်းသားတွေ၊ဘာသာရေးလူနည်းစုတွေကိုမေးကြည့်မယ်ဆိုရင်တော့ခီးကအဝေးကြီးကြံပါသေးတယ်။စစ်တပ်ဟာသူတို့အလိုကြရေးဆွဲထားတဲ့ဖွဲ့စည်းပုံဥပဒေအရအာဏာတွေအများအပြားရယူထားစေပါဒါကြောင့်မြန်မာနိုင်ငံရဲ့အကြီးမားဆုံးစင်ခေါ်မှု2ရက်ဖြစ်တဲ့ပြည်တွင်းစစ်နဲ့ဘာသာရေးဖိနှိပ်ချုပ်ချယ်မှုတွေကိုဖြစ်ရှင်းရသိက်ခတ်နေပါတယ်တိုင်းရင်းသားတွေကြားနိုင်ငံရေးခံပြင်းမကျေနပ်မှုတွေကိုသုံးသပ်ဆွေးနွေးဖို့တိုင်းရင်းသားအင်အားစုတွေနိုင်ငံရေးသမားတွေအားလုံးပါဝင်တဲ့27ရာစုပင်လုံးညီလာခံဆိုတဲ့ညီညာရေးဆွေးနွေးပွဲကိုစတင်ကျင်းပခဲ့ပါတယ်ဒီလိုတစ်ဖက်မှာနိုင်ငံရေးသမားတွေညီညာရေးစကားပြောနေကြခြင်းကချင်းနဲ့ရှမ်းပြည်နယ်ဘက်မှာစစ်တပ်ဟာအရသာတွေကိုတိုက်ခိုက်နေသေးပါမကြာသေးခင်ကပဲကရင်ပြည်နယ်မှာလည်းအကြမ်းဖက်တိုက်ခိုက်မှုတွေစစ်တပ်ကလုပ်ခဲ့ပါတယ်ဘာသာကွဲတွေအပေါ်ခွင်းလွတ်သီးခံမှုရှိတဲ့ကိစ္စကတော့ရခိုင်ဒေသမှာအပြင်းထန်ဆုံးဖြစ်နေပါတယ်ပြီးခဲ့တဲ့လတုန်းကတော့ဒေါအောင်ဆန်းစုကြည်ဟာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်န်ကိုဥက္ကဋ္ဌခံပြီးစုံစမ်းရေးကော်မရှင်တစ်ခုဖွဲ့စည်းပေးခဲ့ပါတယ်ဒါကိုရခိုင်အမျိုးသားရေးဝါဒီတွေနဲ့စစ်တပ်နဲ့နှိစပ်သူများကမကျေနပ်ကြပါဘူးဒီပြည်တွင်းစစ်နဲ့ဘာသာရေးကွဲလွဲမှုလက်မခံလိုတဲ့ကိစ္စတွေကြောင့်တချို့သောဒေသတွေမှာလူမှုဒုက္ခတွေအများအပြားကြုံတွေ့နေရပါတယ် WFP လို့ခေါ်တဲ့ကမ္ဘာစနေခအဖွဲ့ရဲ့ထောက်ပံ့မှုတွေဆန်အပါဝင်အထောက်ပံ့တွေအဲ့ဒီဒေသတွေကိုမရောက်ရအောင်စစ်တပ်ကတားမြစ်ထားခဲ့ပါတယ်ဒါကြောင့်တချို့နေရာတွေမှာလူမှုဒုက္ခတွေလူအခြေခံလူအချက်တွေအတွက်အကြမ်းတဲတွေပုံမှုဆိုးရွားလာနေပါတယ်ဒီပြဿနာအတွက်အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်ပါတယ်ပဒီပခနဲ့အမုံတရားတွေကိုရက်ပြီးပြန်လဲသစ်မြတ်ရေးလှုပ်ရမှာဖြစ်ပါတယ်။ပူပြီးအပူတပြင်းလိုအပ်နေတာကတော့အထောက်ပံ့လမ်းကြောင်းတွေကိုမပိတ်ဆို့ရပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရောနိုင်ငံတကာအသိုင်းအဝိုင်းကပါဒီကိစ္စကိုချက်ချင်းအယုံစိုက်ဆောင်ရွက်လုပ်ဆောင်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံရေးအရာအတင်းအဆောင်မရှိအောင်ရှောက်လှမ်းနေရတယ်ဆိုတာနားလည်ပါတယ်။သို့တော်လည်းသူစီသာလျှင်ဩဇာအစီဆုံးနိုင်ငံရေးအာဏာအကြီးမားဆုံးဖြစ်လေတော့ဒီအထောက်ပံ့ရေးလမ်းကြောင်းပိတ်ဆို့မှုကိုချက်ချင်းပြန်လည်ဖွင့်လှစ်ပေးဖို့လိုအပ်ပါတယ်လို့យေတာထားပါတယ်ခင်ဗျာ။တိတ်တဆိတ်အပေးယူလုပ်ခြင်းဟာမြန်မာလူစုကိုသစ္စာဖောက်တာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာ Editor C Roland Watson ရဲ့ပေးစာကိုလည်းတင်ပြပါရစေ။ဒေါအောင်ဆန်းစုကြည်ဟာမြန်မာအားလုံးရဲ့တဦးရီသောတရားဝင်ပြောခွင့်ရသူလို့နေတာကြောင့်လွတ်လပ်မှုဒီမိုကရေစီနဲ့လူ့အခွင့်အရေးတွေပေါ်ထွန်းလာမှာမဟုတ်ပါဘူး။ဒေါအောင်ဆန်းစုကြည်နဲ့အပေးယူလုပ်သူတွေထက်မှစစ်ဘုတ်ချုပ်တွေအမေရိကန်ပြည်ထောင်စုဥရောပသမဂ္ဂနိုင်ငံတွေအဲ့ဒီနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေပါဝင်ပါတယ်အထုပ်ပြောရရင်တော့စစ်ဆက်သဘောတူကြတာဟာအာဏာရှင်တွေအတွက်အခွင့်ကောင်းဖန်တီးပေးခြင်းသာဖြစ်တယ်လို့យေတာထားပါတယ်ခင်ဗျာ
အကြောင်းညွှန်းညွှန်းနဲ့ဤပါကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကျွတ်ချင်ရာကဏ္ဍအသီးသီးကနေတတတအားပါဝင်အားဖြည့်ပေးကျင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလေသမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရောက်ကျွမ်းကျင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင့်မတင့်အကြံပေးလိုပါသလား ဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးကြိုတင်ကြောင်းကြားထားနိုင်ကြပါတယ်
စနေညတိုင်းလေးလိုက်မှာဝင်ရောက်ဆွေးနွေးလို့သူတွေ view ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမြန်မာခင်တိုင်းမှာနားဆင်နေကြဖြစ်တဲ့ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးထားပါတယ
်ဒီကိမ့်နဲ့တင်ပြမယ် Idiom အသုံးကတော့
Drive me up the wall.
ဖြစ်ပါတယ်။စာလုံးပေါင်းက D-R-I-V-E, drive ကမောင်းတာ M-E-M-E ကကျွန်တော်ကျမ U-B up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်။ T-H-E the W-A-L-L wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီပေကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်။ဒီတော့ဆင်းသက်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့တရိတ်ဆန်းတကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အိမ်ရဲ့နေရာပေါ်ကိုပြစ်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသွင်ဖြစ်ပါတယ်။ဒါကြောင့် EDM အသွင်ကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အကတော့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မြန်မာပြည်သုံးသက်ချက်အစီအစဉ်ကိုနားဆင်ရပါတော့မယ်မြန်မာနိုင်ငံမှာမင်းကလေးငယ်နှစ်ဦးအင်ဂျွန်ဖြစ်ခိုင်းစီနှိပ်စက်ခံရတဲ့ကိစ္စကိုတာဝန်သည့်တရင်သမားတဦးကဖော်ထုတ်လွတ်မြောက်စေခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာ Morning တိခမခင်ဗျာမြန်မာ Now Media ကတရင်သမားကိုဆွေဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်ထားရမှာသူကြုံတွေ့ရတဲ့အခက်အခဲတွေကိုကိုဆွေဝင်းကအခုလိုစပြီးတော့ပြောထားပါတယ်
နောက်တစ်ကတော့ဒီအမှုနဲ့ပတ်သက်ပြီးတော့စိတ်ဆက်တွေ့ကြတဲ့အတိအကျအသေးစိတ်အချက်အလက်တွေကျွန်တော်ရရှိဖို့အတွက်စုံစမ်းရတာအခက်အခဲရှိခဲ့တယ်။စုံစမ်းပြီးတော့တင်ကြားလိုက်တဲ့အခါမှာလည်းကလီးငယ်တွေရဲ့အတန်ရည်နေခြင်းညာခြင်းကြောက်လာနိုင်တယ်။ရဲတပ်ဖွဲ့ကစတင်စုံစမ်းလိုက်တာနဲ့ဒီကလီးငယ်တွေကိုအဆောက်အအုံတဲ့ဆိုတဲ့ကိစ္စမျိုးမဖြစ်အောင်ဒီကလီးငယ်တွေရဲ့ဒီမျက်နှာကိုရရှိဖို့အတွက်ဓာတ်ပုံကြိုတင်ပြီးတော့ရိုက်ဖို့အတွက်အနှုတ်လှုပ်ဆောင်ခဲ့တာဒါတွေကခက်ခဲတယ်ဒါပေမဲ့ကျွန်တော်လုပ်နိုင်ခဲ့တယ်ပေါ့နော်။နောက်ပိုင်းဘာခက်ခဲလဲဆိုတော့ရဲတပ်ဖွဲ့ကိုတင်ကြတယ်ဒါဖြစ်မလာခဲ့ဘူးပေါ့နောက်ပိုင်းကျတော့ကော်မရှင်ကိုတင်ကြတယ်ကော်မရှင်တကယ်ရင်းနောက်ပိုင်းမှာလည်းကော်မရှင်အကြင်ကြီးဆက်သွယ်တယ်ဘာတမ်းမှမကြားဘဲနဲ့ဂျွန်လကုံနောက်ကတိုင်ထားတဲ့ကိစ္စကကျွန်တော်ဒီစက်တင်ဘာ15ရက်နေ့ကော်မရှင်အစည်းအဝေးကျမှကျွန်တော်ပြည်ပြည်စုံစုံကိုကျွန်တော်သိရတဲ့အနေအထားရှိခဲ့တယ်ဒီအချိန်မှာကော်မရှင်ရဲ့ဂျောင်းဝင်ညှိနှိုင်းတဲ့ပုံစံတော်ဘလို့မှလက်ခံနိုင်စရာမရှိတော့တကြောင်မလို့ကျွန်တော်ကလေးတွေနဲ့တွားပြတယ်တွေ့ပြီးအသေးစိတ်အချက်အလက်တွေထပ်ယူလာပြီးတော့မှဂျက်စကန်မှာထပ်ပြီးတော့တိုင်ကြားတဲ့အစ်တစ်ခုထပ်ဖို့မှကြိုးစားတယ်ဒါပေမဲ့ yes ကနေပြီးတော့နိုင်ငံတော်အဆင့်ကော်မရှင်တစ်ခုလုံးကနေပြီးတော့ဂျာဝင်ညှိနှိုင်းထားတဲ့ကိစ္စကြောင့်ဘာမှထပ်ပြီးတော့မှအမှုခွင့်လို့မရပါဘူးလို့ပြောတယ်ကော်မရှင်ကိုယ်နိုင်ကိုယ်တိုင်ကလည်းအဲ့ဆက်ဆက်ညှိနှိုင်းရေးနေရာမပြောင်းခင်အင်းဝါအချုပ်ဆိုင်ပြန်ရှင်တွေကမေးပါတယ်ပတ်စံမပေးခင်ဒီမိဘတွေကကြည့်လိုက်တယ်ဆိုရင်တော့မှငွေကြေးရလို့ကြည့်လိုက်တယ်ဆိုရင်တော့ဘူလာတိုင်ကြသူကိုဆိုရင်ကမကျင်နိုင်ရင်ဘာဖြစ်မလဲလို့ဆိုတော့ဒီကော်မရှင်အဖွဲ့ဝင်ဥဆောင်ရနေပြီးတော့တော်သူဆွေးချင်ဆွေးဖို့ပြဆိုတဲ့ပုံစံမျိုးဒါနောက်ပြီးတော့ဒါကလေးမိဘအုတ်ထင်းသူတွေကတော့မှပြင်နေနေပြီးသားဆိုတဲ့စကားလုံးသူပြောလိုက်တော့နိုင်ငံတော်အရှင် ကော်မရှင်ကိုယ်တိုင်ကဥပဒေလမ်းကြောင်းကိုတွားဖို့အတွက်ပိတ်တင်လိုက်ပြီးရဲတပ်ဖွဲ့ဘက်ကလည်းမရှိတော့ဘူးဆိုတော့ကျွန်တော်မှအင်တာလမ်းဆုံးကိုရောက်ရှိခဲ့တယ
်ဆိုတော့ကိုဆွေးဝင်းကဒါကိုဒီအချိန်ထိသတင်းမလုပ်သေးဘူးပေါ့အဲ့တော့သတင်းလုပ်မယ်သတင်းရေးမယ်ဆိုတော့ဘယ်ရှိမှစပြီးစဉ်းစားဖြစ်ပါသလဲ
ဟုတ်ကဲ့ခင်ဗျဒါကိုကျွန်တော်ကနေပြီးတော့သတင်းမရေးသားခဲ့ခြင်းကိုအမှန်တော့ဒီလူမျိုးကြီးစားရေးပါလာနေဘာသာရေးကြီးစားရေးပါလာနေတဲ့တမလို့ဥပဒေရဲ့အမြင့်ဆုံးစီရင်မှုကိုရရှိဖို့ကလင်းငယ်ရဲ့အသက်ကိုကယ်တင်ဖို့နံပါတ်1နံပါတ်2ဥပဒေရဲ့အမြင့်ဆုံးစီရင်မှုကိုတိတိကျကျရရှိဖို့အတွက်တရားဝင်နီလန်းပုံရရနေပြီးတော့ကျွန်တော်လုတ်ခဲ့တဲ့အများဟာကျွန်တော်အကုန်ကုန်ဆုံးသွားပြီလို့ကျွန်တော်သိလိုက်တဲ့အချိန်ကမှဒီသတင်းကိုကျွန်တော်ရေးသားခဲ့ရေးသားတဲ့အခါမှာလည်းပဲကျွန်တော်ကဘာအခက်ခဲဖြစ်ခဲ့လဲဆိုတော့ကျွန်တော်ကတာမန်ရေးသားရတာမဟုတ်ဒီမှုကြီးကိုကျွန်တော်ကစုံစမ်းတိုင်ကြားတယ်ရဲတပ်ဖွဲ့ကိုနှစ်ကြိမ်တိုင်ကြားတယ်ကော်မရှင်ကိုတိုင်ကြားတယ်ကော်မရှင်အစီအနိုင်အစည်းအဝေးပေါ်မှာကျွန်တော်လိလာသူပုံစံမျိုးနဲ့တက်ခွင့်ရတယ်အဲ့မှာလဲကျွန်တော်မကြည်မနဲ့ဒီအများကြီးပြောကြခဲ့တယ်ကန့်ကွက်ခဲ့တဲ့အချိန်ချင်းဒီလူတယောက်ကနေပြီးဒီသတင်းကိုရေးလို့ရှိရင်ဘယ်လောက်ထိအဂရိကင်းပါမလဲဆိုတော့ကော်မရှင်ရဲ့ဆွဆွဲချက်တွေဖြစ်လာနိုင်ရဲ့အတွက်မလို့ခလီးငယ်ရင်နဲ့တွေ့တဲ့အခါကျွန်တော်တယောက်တည်းသွားမတွေ့ဘူးကိုယ့်ရဲ့အဂရိအကယ်ရှိမယ်ဆိုလို့ရှိရင်ကိုယ့်အကူပြန်ပြီးတော့မှထင်းချိုးလို့ရအောင်တနက်သတင်းသမားတွေအားလုံးကိုကျွန်တော်ခေါ်သွားလိုက်တယ်ခင်ဗျာနော်နောက်ပြီးတော့အဲ့ဒီမှာချက်ကရေးကျွန်တော်ဂျွားနေပြီးတော့ကျွန်တော်တယောက်တည်းသွားလိုက်ပြန်လာတဲ့အခါမှာကျွန်တော်ကလုတ်ကြံလာတဲ့ဖြစ်ဖြစ်တကူလုတ်တော့မယ်ဆိုရင်တော့မှတနက်သတင်းသမားတွေကအထောက်အထားအချက်လက်တွေရှိပြီးတော့တစုံတူတော့လွတ်မြောက်နိုင်တယ်ဆိုတော့ပုံမှန်မျိုးနဲ့ကျွန်တော်သွားခဲ့ရတော့ခင်ဗျာ
ဆိုတော့ကလေးတွေရဲ့အန်ဒီယေပြင်ကိုဆွေဝင်းတို့လိုသတင်းသမားတွေရဲ့အန်ဒီယေပါစိုးရင်လာနိုင်တဲ့အခြေအနေရောက်ခဲ့တယ်ပေါ့
ဟုတ်ကဲ့ခင်ဗျာဘာကြောင့်လဲဆိုတော့ဒီကော်မရှင်အဆင့်ဟာဟိုကဆုံးဖြတ်လိုက်ပြီးနောက်ပြီးတော့အာကျူလူနယ်လို့ဆွဆွဲခံသူတွေကနေပြီးတော့ဒီသတင်းကိုမရေးဘူးဆိုပြီးတော့ကော်မရှင်အစည်းအဝေးမှာရင်ကျွန်တော်ပြောတယ်။နောက်ပြီးတော့ချင်းချောက်တာတွေလုပ်တယ်။ဒဟနာဘလူတည်သွားလဲနင်းစီလာဆိုပြီးတော့အဲ့လိုမျိုးချင်းချောက်တယ်။ဒီလိုချင်းချောက်မှုတွေနဲ့ပတ်သက်ပြီးတော့ကော်မရှင်ကနေပြီးတော့တစုံတရာဘာမှဝင်ရောပြောဆိုတာမရှိခဲ့ဘူး။နောက်တစ်ခါကျတော့သတင်းသွားယူတဲ့အခါမှာလည်းပဲရွာဥစုရေးမှုကိုခလေးတွေကိုဖောက်ပေးထားဖို့ဆိုပြီးတော့မှနော်ငွေကြေးအချင်းနှိမ့်နိုင်တဲ့ပုံစံမျိုးနဲ့ဖိအားပေးတယ်။နောက်တစ်ခါကျတော့နန်းလို့မြရတဲ့အခါမှာကျွန်တော်တော့တည်င်းရွေးချီမှာရက်ကအုပ်ချုပ်မျိုးဖုံးဆက်ပြီးတော့ကျွန်တော်တွေ့မယ်ဆိုပြီးတော့ပြောခိုင်းလိုက်တယ်ခင်ဗျာဒီဒါတည်င်းမထွက်ခင်မှာတည်င်းမရေးခင်ဒီလိုမျိုးချင်းချောက်တာအားလုံးကိုကော်မရှင်ရှေ့မှာနေလုပ်တယ်နောက်ပြီးတော့ဖြည့်ရှင်းပြီးတော့နောက်ပိုင်းမှာလည်းဇက်တိုက်လုပ်ခဲ့တယ်ဒီလိုအခြေအနေမှာကျွန်တော်တည်င်းရေးရမယ်ခေါ့ဆိုတော့ကျွန်တော်တော်တော်လေးကိုဒါထိလက်နေဒါပေမဲ့အဲ့အန်ဒီကအဲ့အချိန်တည်းမှာကြောက်တာမဟုတ်ပါဘူးကော်မရှင်ကနေပြီးတော့ကျွန်တော်ရဲ့တိုင်ကြားချက်ဆိုတဲ့ဟာတိုင်ကြားသူရဲ့နော်နာမည်ဒီအသေးစိတ်ကိုလှုပ်ဝှက်ထားမှာမလှုပ်ဝှက်ဘဲနဲ့ကော်မရှင်နိုင်စွေးနွေးဖို့ဆင့်ခေါ်တဲ့အခါမှာကျွန်တော်နာမည်ကိုပါတွဲပြီးစာရွေးအားလုံးပို့ခဲ့တယ်။အင်းကအချုပ်ဆိုင်ပိုင်ရှင်အပါအဝင်အားလုံးကိုပို့ခဲ့တယ်။ဆိုတော့နံပါတ်1တိုင်ကြားသူရဲ့ confidentiality ဒါကိုချိုးဖောက်ခဲ့တယ်ကော်မရှင်ကနေပြီးအဲ့မှာရင်ကျွန်တော် NDA ကိုကျွန်တော်စတင်ခံစားရတယ်။နောက်တစ်ခုကကျတော့ဘာခံစားရလဲဆိုတော့ကော်မရှင်အစည်းအဝေးကိုကျွန်တော်တွားလိုက်လို့ရှိရင်တိုင်ကြားသူကျွန်တော်နဲ့ကျူးလူနယ်လို့ဆွဆွဲခံရတယ်ထိတ်တိုက်ပြုလို့ရှိရင်ဒါကျွန်တော်အတအန်နေပို့ပြီးကြောက်နေကျွန်တော်ရဲ့မျက်နှာကိုမြင်သွားပြီဆိုပို့ပြီးကြောက်နေတယ်ပေါ့နော
်အမှန်တရားကိုဖော်ထုတ်တဲ့သတင်းသမားတယောက်နဲ့သွားတာကိုတရားဥပဒေထော်ဆောင်ရေးအဖွဲ့ဖြစ်တဲ့ရဲတပ်ဖွဲ့ရက်ကွက်အန်နဘိုင်းတို့ကဟန်တာမှုတွေ့လာရတယ်အန်ဒီယရောင်ကြောက်နေတဲ့အစီရင်ရောက်လာတယ်ဆိုတော့ဒီနေရာမှာအဲ့ဒီလူတွေကမသမားမှုလားသူတို့ဟာတနည်းအားဖြင့်တစ်ဖက်အမှုသက်စီကတစိုးလက်ဆောင်တစုံတရာယူထားပြီးတော့မတရားဩဇာဆုံးဖို့ကြိုးစားတယ်လို့ယူဆနိုင်လားကိုဆိုရင
်ဒီရဲတပ်ဖွဲ့ကဒါနဲ့ပတ်သက်ပြီးတော့ဟိုပစုံတရားမတမာမှုရှိတယ်လို့ကျွန်တော်မှလုံးဝဒီအလင်းတန်တရားမရှိပါဘူးခင်ဗျရဲတပ်ဖွဲ့တော့ပြောရက်ကွက်အုပ်ချုပ်ရေးမှူးထွေအုပ်တော့ဘာလို့လဲကျွန်တော်စုံစမ်းတဲ့အချိန်မှာထွေအုပ်တို့ရက်ကွက်အုပ်ချုပ်မှုအားလုံးကဒီဟာနဲ့ပတ်သက်ပြီးတော့တစုံတရားသိရှိထားပါရခင်နဲ့ကဒီကိစ္စဖြစ်နေတယ်နော်ဒါအခုလိုမျိုးဥပဒေမှုလမ်းကြောင်းတော့မပေါ်လာခဲ့တာဒါဖြစ်နေဆိုတော့အားလုံးသိရတယ်အဲ့တော့ဒီမိသားစုကပါရပြမူကြီးအာနာအပေါင်းကြီးအာနာကျွဲဝဲလူတွေတော်မလို့သူတို့တွေကထိတ်ကဲမတူးဘူးညာရှောင်ချခဲ့တယ်ဒါနဲ့ပတ်သက်ပြီးတော့သူတို့တွေကညှို့ညို့ကြီးမရှိဘူးရဲတပ်ဖွဲ့ကဒါနဲ့ပတ်သက်ပြီးတော့ကနဦးတိုင်ကြားချက်ကိုအချိန်နဲ့တပြေးညီမလုပ်နိုင်ကြဘူးဒါပေမဲ့ဒုတိယတိုင်ကြားချက်ရပြီးတဲ့အချိန်မှာသူတို့တွေကတကယ်ကိုထွတ်ထွတ်ဝင်ဝင်ဒါကိုခက်ခက်ခဲဟိုလိလာစုံစမ်းခဲ့ရတယ်ဆိုတာကိုကျွန်တော်သိရတဲ့ကြောင့်မလို့ဒီတန်ကြီးကတစုံတရာဘလူးမှမရှိပါဘူးခင်ဗျာ
โอเคโอเคနောက်တစ်ခုကဆွေရင်းစောစောကပြောခဲ့ဆွေရင်းနဲ့ဆိုတော့ဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့ဖြစ်လာနိုင်တဲ့ဆိုတဲ့အတွက်ကိုဆွေရင်းထင်းထင်းသိသိလုပ်ခဲ့တာဟာအင်ပရန်ကောင်းမွန်တဲ့ကိစ္စပါဒီလိုကိစ္စမျိုးနဲ့ပြဿနာဖြစ်ခဲ့ရတဲ့သတင်းတွေအရင်ကရှိခဲ့မှုပါတယ်ဆိုတော့အဲ့လိုဖြစ်မလာရအောင်ဆောင်ရွက်ဖို့ဘယ်လိုကြိုးစားခဲ့လဲဆိုတာလည်းပြောပါခင်ဗျာ
ဟုတ်နံပါတ်1ကရေကိုစတင်ကြတဲ့ဟိုကဘေးဘာသာဝင်လဲဆိုတော့ကျွန်တော်လုံးဝမတိုင်ကြခဲ့ပါဘူးနံပါတ်2ကဒီသတင်းကိုကျွန်တော်တိုင်ကြလိုက်တဲ့ရေအစင်းစင်းရောက်သွားပြီးကော်မရှင်ဘက်ကိုရောက်သွားတဲ့အဲ့အချိန်မှာသတင်းသမားတယောက်ကနေပြီးတော့ပြည်လောဘနဲ့ဒီလိုအခြေအနေကြီးဖြစ်ပြနေပါပြီဆိုတော့ဟာကိုကျွန်တော်သတင်းကြီးသားချင်း လုံးဝမပြုတ်ပဲဘူးပေါ့နော်ဒီကိစ္စကိုရှောင်ရှားနေတာတစ်ပိုင်းနောက်ပြီးတော့တရင်သမားတယောက်အနေနဲ့တိကျခိုင်လုံတဲ့ကာကံရှင်တွေကိုမေးမြန်းခွင့်မရသေးခင်ကျွန်တော်ရဲ့ရရှိထားတဲ့အချက်လက်တွေဟာဒါခိုင်မာမှုမရှိနိုင်ဘူးဆိုတဲ့ဟာကိုကျွန်တော်ဆောင်ဆိုင်ခဲ့တယ်နောက်ပြီးဆုံးကော်မရှင်အဆင့်ရောက်တဲ့ရဲအဆင့်ရောက်တော့အလုံးဥပဒေလမ်းကြောင်းတိုင်းချက်သွားပြီဆိုရင်တော့မှကျွန်တော်ထားဦးတည်ရေးသားဖို့အတွက်မရှိပါဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့ခလီးငယ်ဒီအေဂျင့်လုံယူတော့ရောက်စီသွားတော့ပြမဆန္ဒဒါဒီဆန္ဒပြေဝသွားလို့ရှိရင်ကျွန်တော်တည်ရေးသားဖို့အစီအစဉ်မရှိပါဘူး။ဒါတွေမဖြစ်လာလို့ဒါကျွန်တော်ဒီပြည်ရင်းကိုရေးခဲ့ရတာပါခင်ဗျာ
။ဟုတ်ကဲ့တကယ်တော့ဒီလိုမြန်မာနိုင်ငံမှာအင်ဖော်ကိုနှိပ်စက်တဲ့လူမဆန်အောင်ထားတဲ့လူလိုမဆက်ဆံတာမြန်မာတွေရဲ့ခက်သစ်ကျွန်းစနစ်ပဲဗျ။ဒါဟာဒီတမှုရဲမဟုတ်ဘူးဒါTip of the iceberg. ဒီထဲမှာမြင်နေတဲ့ရေခဲတုံးကြီးရဲ့အပေါ်ပိုင်းရောက်တာဖြစ်တဲ့အလားတူကိစ္စမျိုးတွေအများကြီးရှိနေမယ်ထင်တယ်။ဒီကိစ္စနဲ့ပတ်သက်လို့ရောကိုဆွေဝင်းစိတ်ထဲမှာတစုံတရာတွေးတောမိထားတာရှိပါလား
။ရှိပါတယ်ခင်ဗျာ။ဒီကိစ္စကိုတွေးပူလို့ဒီကိစ္စတစ်ခုလည်းကြိုက်တွေ့တယ်ဆိုတော့ကျွန်တော်လက်မခံပါဘူးခင်ဗျာ။အစိုးရအဖွဲ့ကကျွန်တော်ဒါအကြံပြုချင်တယ်ဆိုတော့ဒီလိုဖြစ်ပေါ်လာမှကြိုက်တွေ့တာမဟုတ်ဘဲနဲ့ဒီကိစ္စကြီးတစ်ခုလုံးကိုဘယ်လိုကြိုက်တွေ့မလဲ။နံပါတ်1 child လေးပါပေါ့။ကလေးလူသားနဲ့ပတ်သက်ပြီးတော့မှတော်ဥပဒေရတားမြစ်ဖို့အတွက်ထင်းချုပ်ဖို့အတွက်ဥပဒေပါလည်းရှိပါရဲ့ဒါနဲ့တာဏန်ချက်တွေအတိုင်းတိတိကျကျလုပ်ဖို့အတွက်ကျွန်တော်ညီမနိုင်ငံရဲ့လူမျိုးရေးစည်းဝါးအခြေအနေပါအကန့်အသတ်တွေအခက်အခဲတွေရှိရတဲ့ကြောင့်မလို့ဒါကိုတိတိကျကျပြည့်ပြည့်ဝဝတော့ဘယ်အစိုးရပဲတက်လုံနိုင်တဲ့အနေအထားမရှိပါဘူးခင်ဗျာဒါပေမဲ့ချွင်းချက်တော့ရှိပါတယ်ဒီအေအီကူပြေချပါခင်ဗျာတော့အများပြည်သူရဲ့မြင့်ဝင်းနှမမရှိဘဲနဲ့တော့ခက်ခန္ဓာရဲ့နောက်ကွယ်မှာတတ်မပြည့်သူရဲ့မိမိကိုယ်မိမိခုခံနိုင်ခွင့်အန်ဒီရဲ့ကြောက်လာလို့ရှင်ရုံးထွက်နိုင်ခွင့်မရှိတဲ့ကလေးငယ်တွေမိသူတူတူတယောက်ကမှခိုင်းချေခွင့်မရှိခိုင်းလို့ရှင်ပြင်းပြချန်တာအရေးယူရမယ်ခိုင်းလို့ပါရင်အားလုံးဖြည့်ဆည်းလို့မရဘူးဆိုပြီးတော့မဆုတ်ကြိုက်ထားပဲနဲ့ဒီအင်ကူကိစ္စကိုတော့ချင်းချက်ထားပြီးတော့မှအောက်လောလုပ်ပြရမယ်နော်နောက်ပြီးတော့ဘာလုပ်ပြရမလဲဆိုတော့ဒီအတက်ပြေးပြီးတော့လက်ခံတယ်ဆိုရင်တော့မှအင်ကူပွဲစားပြီးပြင်အင်ရှင်တွေပဲပြည့်အားလုံးက register လုပ်ပြီးတော့မှဒါ officially documented ပေါ့တရားဝန်မပေါ်တရားမယ်နီးကြအာနာပိုင်းဒီမှာပြီးလို့ရှိရင်အာရဘိုင်အဖွဲ့စည်းပြည်ပြည်ကနေပြီးတော့မှတက်မှတ်ထားတဲ့စီမီစီကိုင်းတိုင်းရရှိပါသလားကလင်းငယ်တွေတောင်းပန်သွားရေထိုင်ရပါသလားဆိုတာပြသက်ပြီးတော့ရှောင်းတခင်ဝင်ရောက်စစ်ဆေးမှုတွေလုပ်ရမှာပဲခင်ဗျာ
ဟုတ်ကဲ့ဆိုတာဥပဒေနဲ့အညီအကလုံးသရွေးဘကအကောက်ကပြထားမှာနောက်တစ်ခုကျွန်တော်မြင်နေတာကအဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိစ္စဖြစ်ပါတယ်ဒီကော်မရှင်ကလူခွင့်ရေးချိုးဖောက်တဲ့ကိစ္စကိုပတ်စံပေးပြီးတော့ကြီးအေးဖြန့်ဖြူဖို့ကြိုးစားတယ်လို့ထင်တယ်ဆိုတော့ကော်မရှင်ရဲ့လုပ်ပိုင်ခွင့်ထဲမှာဖြန့်ဖြည်းခြင်းဆိုတဲ့ကိစ္စဟာလည်းပါနေရလို့လည်းတချို့ကထောက်ပြကြပါတယ်ဆိုတော့အဲ့ဒီလုပ်ပိုင်ခွင့်ကိုပြင်သစ်နေထင်သလားသရီမုဒ္ဒီဟာကိုကော်မရှင်ကိုများကော်မရှင်ကလူတွေကိုများအစားထိုးခန့်သင့်နေထင်ပါသလားကော်မရှင်နဲ့ပတ်သက်ပြီးတော့ကိုဆွေဝင်းရဲ့အမြင်နဲ့ပြောပါဦ
းဟုတ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မင်းတို့ကော်မရှင်မှာစုံစမ်းရမယ့်တာဝန်ရှိပါဒါဝေးလံခေါင်ဖျားပြီးတော့မှဒါအကြောင်းကြီးတောင်းကြမှာဖြစ်တဲ့ကိစ္စမဟုတ်ပါဘူးခင်ဗျာဆိုတော့အနည်းဆုံးအားဖြင့်ရဲတပ်ဖွဲ့ကအစီအစဉ်ဆန္ဒရောက်ရှိလာပြီးကလေးတွေကိုကျုံ့ပြုနေပြီးဥပဒေနဲ့ဆက်ပြီးဆိုရင်တော့မှကော်မရှင်ကချက်ချင်းပဲကလေးငယ်တွေကိုကြွားတွေ့ဖို့အတွက်အနည်းဆုံးတော့ကြွားကြည့်ခြင်းပါပဲခင်ဗျာနော်ဆိုတော့ဒီအဲ့ဒီအလုပ်ကိုကော်မရှင်ကမလုပ်ဆောင်ကြဘူးခင်ဗျာနောက်ခါကျတော့ဒီကော်မရှင်ရဲ့တာဝန်ထဲမှာလုပ်ရတဲ့လုပ်ပိုင်ခွင့်ထဲမှာဤနိုင်ချီဤအလားအလာရှိသောကိစ္စရများတည်စေဥပဒေများနဲ့ညီနိုင်နိုင်တယ်ဆိုတော့ဒါညီနိုင်အလားအလာမရှိပါဘူးခင်ဗျာဘာကြောင့်လဲဆိုတော့ကျုံ့ပြုတယ်ဥပဒေနဲ့ဆက်ပြီးဆိုတဲ့ဟိုကဘာမှနိုင်ငံရအကြောင်းမရှိတော့ဘူးဆိုတော့ကော်မရှင်တွေကဒါဥပဒေကြောင့်ကအတွက်နဲ့လူသားဆန္ဒစိတ်ဒါတာမန်အရသာတယောက်တွေးခေါ်တဲ့စိတ်နဲ့ပဲသူတို့ကဆုံးဖြတ်လို့ရပါတယ်ဒီလက်ကနေတက်လာပြီးနှုံချာစာမတက်ပြင်တက်မိဘတွေကိုနဲ့ဒီမျိုးပေါ်မှာရှိတဲ့လဲလဲဝဲလူတွေထိတ်တိုက်တွေ့ပြီးမှဆက်ဆက်ညှိနှိုင်းခိုင်းနေဆိုတော့ကဒါတော်တော်လေးကိုလွန်လောအားကြီးသွားပါပြီနောက်ပြီးရာဇဝမှုအပြစ်အမှန်ပြတဲ့အနေနဲ့ဒါအင်ဖို့နဲ့အင်ကူဆိုတာဒါတခါတည်းဖြစ်တတ်တာပဲတခါတည်းငါတို့ကိုယ်တိုင်ရိုက်ရတာပဲဆိုတော့ဒါကလုံးကြီးပြောကြပြီးအင်မတန်မမျှတဲ့နော
်
ရှင်မှုကိုဆောင်ရွက်ခဲ့တယ်နောက်ပြီးတော့အရေးကြီးဆုံးအချက်ကကျတော့ခလေးမိဘတွေကိုဘာပြောလဲဆိုတော့ခမည်းတော်ကပြီးပြီးသားကိစ္စကိုပြီးပြီးတယ်လို့သဘောထားမလားဒါမှမဟုတ်တရားဥပဒေလမ်းကြောင်းအတိုင်းတွားခြင်းသလားတို့ပြင်မဲ့ကျွန်တော်တို့ရဲ့ကော်မရှင်ရဲ့တာဝန်ကတော့ကော်မရှင်ရောက်လာပြီဆိုလို့ရှိရင်တော့အားလုံးစစ်စစ်ညှိနှိုင်းကြရတာပဲဆိုတဲ့ကြီးလာမြောင်းပြီးဒီအပူလေးလမ်းကြောင်းတစ်ခုလုံးကို justice ကို block လုပ်တဲ့ဟာမျိုးရဲလို့ပဲကျွန်တော်မှတ်ချက်ပြနိုင်ပါလိမ့်ခင်ဗျာ
ဒါကတော့မြမကြီးသုံးသက်ချက်စီစဉ်ကိုတင်ဆက်ပေးခဲ့တာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာကိုတင်ဆက်ပေးပါတော့မယ်အခုဒီပတ်အစီအစဉ်မှာတော့ အမေရိကန်နိုင်ငံမှာစီးပွားရေးပညာမဟာဘွဲ့တင်တန်းတက်ရောက်နေတဲ့ကိုပိုင်သူထက်ရဲ့အမည်ကိုနားဆင်ကြပါမယ်။မတ်မိုးဖြူကတင်ဆက်ထားပါတယ်ခင်ဗျာ
။ကျွန်တော်ယုံကြည်တာကတော့အလို့အကန်ပညာရေးအခွင့်အလမ်းတွေရှောက်ထားတဲ့နေရာမှာကြားမအသက်အရွယ်အိမ်နောင်ရှိမရှိရုပ်ရည်စတဲ့အပေါ်မှာအခြေခံပြီးခွဲခြားမှုတွေမပြုတင်ဘူးလို့ကျွန်တော်ယုံကြည်ပါတယ်။ဒီခွဲခြားမှုတွေကိုကျွန်တော်ထူးထူးခြားခြားသတိထားမိတာကတော့လွန်ခဲ့တဲ့လအနေငယ်ကပါ။ကျွန်တော်ကကြောင်းလဲပြီးတော့မယ်။ကြောင်းပြီးရင်မြန်မာပြည်ပြန်ပြီးအလုပ်လုပ်မယ်လို့စိတ်ကူးပါတယ်။ဒါကြောင့်မြန်မာအလင်းကြေးမုံစတဲ့သတင်းစာတွေကနေအလုပ်ခေါ်စာတွေကိုကျွန်တော်စဖတ်မိပါတယ်။အလုပ်ခေါ်စာတွေထဲမှာကျွန်တော်ထူးထူးခြားခြားတွေးမိတာကတော့အသက်အပိုင်းအခြားကန့်သက်ထားတာတွေပါ။ဥပမာအသက်30အောက်အသက်20နဲ့30ကြားစသဖြင့်အလုပ်အကိုင်းတွေကိုအသက်နဲ့ကန့်သက်ပြီးခေါ်တာတွေတွေ့နေရပါတယ်။ဒါနဲ့မကသေးပါဘူးအစိုးရတရားဝင်သတင်းစာကြီးတွေကပါရဂူဘွဲ့ခေါ်စာတွေကိုလည်းပဲဖတ်မိပါတယ်။အဲ့ဒီပါရဂူဘွဲ့ရှောက်ထားဖို့ခေါ်ယူတဲ့နေရာမှာလည်းပဲအသက်30နှစ်နဲ့ထက်မကြီးရဝန်ထမ်းဖြစ်ပါကအသက်အကန့်အသက်ရှော့ပေါ့စဉ်းစားပေးမိစသဖြင့်အသက်ကန့်သက်ထားတာတွေတွေ့ရပါတယ်။အဲ့ဒီတော့လူတယောက်ဟာအသက်32နှစ်ကျော်ရင်ပါရဂူဘွဲ့ဆက်တက်ခွင့်ဆုံးရှုံးသွားတဲ့သဘောပါ။အလားတူပဲအစိုးရအသစ်လက်ထက်ပညာရေးဝန်ကြီးဌာနကဖွင့်တဲ့အသက်မိုးဝမ်းကြောင်းပညာသင်တန်းခေါ်စာတွေမှာလည်းပဲလူပြိုအပြိုဖြစ်ရမည်ဆိုတဲ့ကန့်သက်ချက်တွေတွေ့နေရပါတယ်။အဲ့ဒီတော့လူတယောက်ဟာအသက်ငယ်ငယ်နဲ့အိမ်တော်ကြဝရင်ဘဝတလန်းဆုံးရှုံးသွားတဲ့သဘောဖြစ်နေပါတယ်။အုပ်စီတင်နှံတန်ကြီးတန်ခွေးတင်နှံအချုပ်တင်နှံစတဲ့အသက်မိုးဝမ်းကြောင်းတင်နှံတွေဆိုတာလူတယောက်အသက်မွေးလောက်ကင်စားတော့လို့ရအောင်တင်ကြားပေးတဲ့တင်နှံတွေပါအိမ်တော်ကြွားလို့အသက်မိုးဝမ်းကြောင်းပညာတစ်ခုကိုတင်ခွင့်မရှိတော့ဘူးလို့ကန့်တက်လိုက်တာဟာမဖြစ်သင့်ဘူးလို့ကျွန်တော်ယုံကြည်ပါတယ်အလားတူဗန်လုံငန်းအလုတ်ခေါ်စာတွေကိုဖတ်ကြည့်တဲ့အခါမှာလည်းပဲရုပ်ရည်ပြည့်ပြည့်ရမီအိမ်တော်မရှိရစသဖြင့်ကန့်တက်ထားတာတွေတွေ့ရပါတယ်ရုပ်ရှင်သရုပ်ဆောင် model စတဲ့လုပ်ငန်းတွေမှာရုပ်ရည်ကအဓိကကျပေမဲ့တိုင်ရှင်ရေး car driver စတဲ့လုပ်ငန်းတွေမှာရုပ်ရည်ထက်လုပ်ငန်းအရည်ချင်းကပိုပြီးအဓိကကျပါတယ်အခြားခင်မီဖွံ့ဖြိုးတဲ့နိုင်ငံတွေမှာတော့အသက်ရုပ်ရည်ကြားမှအိမ်တော်ရှိမရှိစတဲ့အပေါ်မှာအခြေခံပြီးခွဲခြားမှုတွေမလုပ်ဖို့တားမြစ်ထားတဲ့ဥပဒေတွေပြဋ္ဌာန်းထားပါတယ် United Nations World Bank စတဲ့ကမ္ဘာအဖွဲ့အစည်းတွေကအလုတ်ခေါ်စာတွေမှာတော့အသက်ကန့်သက်ချက်တွေထည့်မရေးထားပါဘူးဥပမာအလုတ်တစ်ခုကအသက်ငယ်ငယ်လူတွေကိုခေါ်ကျင်နေဆိုရင်တော့ Fresh Graduates are Welcome ပူပူနွေးနွေးဘွဲ့ရထားတဲ့ကျောင်းသားကျောင်းသူတွေရှောက်နိုင်သည်ဆိုတဲ့သဘောပါဒါပေမဲ့ Top Level Management လို့ခေါ်တဲ့ယာတုမြင့်မြင့်အလုတ်တွေကိုခေါ်တဲ့နေရာမှာတော့အသက်အနည်းဆုံးဘယ်လောက်ရှိရမည်ဆိုတာကိုမရေးဘဲအနည်းဆုံးလုတ်သက်10နှစ်ရှိရမည်15နှစ်ရှိရမည်စသဖြင့်ဝီနီလွတ်ရေးတဲ့ကြပါတယ်ပညာသင်ခွင့်လျှောက်လာတွေခေါ်ယူတဲ့နေရာမှာတော့နိုင်ငံတော်တော်များများမှာအသက်အကန့်အသက်တွေမထားတော့ပါဘူးဒါကြောင့်ဤကုံအားဖြင့်ပြောရရင်အလုတ်အကိုင်းပညာရေးအခွင့်အလမ်းတွေလျှောက်ထားတဲ့နေရာမှာကြားမအသက်အရွယ်အိမ်တော်ရှိမရှိရုပ်ရည်စတဲ့အချက်တွေပေါ်အခြေခံပြီးခွဲခြားမှုတွေလျော့နေပပျောက်သွားပါစေလို့တိုက်တွန်းလိုက်ပါရစေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့အမေရိကန်နိုင်ငံမှာစီးပွားရေးပညာမဟာဘွဲ့တင်တန်းတက်နေတဲ့ကိုပိုင်သူထက်ရဲ့ယုံကြည်ရာကိုနားဆင်ကြရတာပ
ါ။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဂျပန်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးတွေဖြစ်ကြတဲ့ဖူမီယိုခီရှိတာ၊ဂျွန်ကယ်ရီနဲ့ယွန်ပြောင်စီတို့ဟာနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ပြင်ပမှာစက်တင်ဘာလ18ရက်နေ့ကတည်တံ့တွေ့ဆုံခဲ့ကြပါတယ်။အဲ့ဒီတွေ့ဆုံမှုအတွင်းမြောက်ကိုရီးယားရဲ့နောက်ဆုံးနျူကလ িয়ার စမ်းသပ်မှုနဲ့မကြာသေးခင်ကပဲတခြားဒုံးလက်နက်နဲ့ဆက်နွယ်တဲ့ရန်လိုရန်စတဲ့ပြုမှုတွေပေါ်မှာသုံးနိုင်ငံပူးတွဲတုံ့ပြန်ရေးကိုဆွေးနွေးခဲ့ကြပါတယ်။ ဆွေးနွေးပွဲပြီးပူးတွဲကြေညာချက်မှာသုံးနိုင်ငံထိပ်တန်းသံအရာရှိတွေကကုလသမဂ္ဂလုံခြုံရေးကောင်စီကအထူးတားမြစ်ထားတဲ့တိုက်ချင်းပြစ်ဒုံကျည်နဲ့နျူကလ িয়ার စီမံကိန်းဆိုင်ရာဆုံးဖြတ်ချက်အများပြားကိုပြောင်ပြောင်တည်တည်လစ်လျူရှုထားတဲ့မြောက်ကိုရီးယားရဲ့လှုပ်ရက်တွေအတွက်နိုင်ငံတကာအတိုင်းဝိုင်းကအရင်ထက်ပိုပြီးတင်းကျပ်ပြင်းထန်တဲ့ဖိအားပေးဖို့လိုအပ်တဲ့အကြောင်းဖော်ပြခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့ရန်စတဲ့ပြုမှုဆောင်ရွက်ချက်တွေကြောင့်သူ့နိုင်ငံကိုပိုးပြီးတော့အထီးကျန်လာစီမှာဖြစ်ကြောင်းအာနာရှင်ရဲ့လက်ထက်မှာပြည်သူတွေပိုးပြီးအတိဒုက္ခတွေခံစားနေကြရတာဖြစ်ကြောင်းကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီအတွက်ကြောင့်ဂျပန်၊အမေရိကန်နဲ့တောင်ကိုရီးယားသုံးနိုင်ငံအနေနဲ့ကုလသမဂ္ဂမှာရောတခြားဆွေးနွေးပွဲမှာပါမြောက်ကိုရီးယားနိုင်ငံအပေါ်ဖိအားပေးဆောင်ရွက်ရေးတခြားမိတ်ဆွေနိုင်ငံတွေနဲ့အတူနီနီကပ်ကပ်ဆောင်ရွက်နေပါတယ်။ပူတွဲသတင်းစာရှင်းလင်းပွဲအတွင်းဝင်းကြီးချွန်ကယ်ရီကအမေရိကန်ပြည်ထောင်စုအနေနဲ့သဘောတူညီချက်ပါဆောင်ရွက်ရမယ့်လုပ်ငန်းတွေအရကာကွယ်ရေးဆိုင်ရာစီမင်းတွေအတွင်းဆောင်ရွက်သွားဖို့နဲ့မြောက်ကိုရီးယားရဲ့မစင်မချင်ရန်လိုတဲ့ပြုမှုဆောင်ရွက်ချက်တွေကိုတွန်းလှန်တိုက်ဖြတ်သွားဖို့တန်ဋိဌာန်ခိုင်မာကြောင်းပြောသွားခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းကိုအစဉ်ချင်းမဲ့တဲ့အာနာရှင်လို့သုံးနှုန်းပြီးမစ္စတာကယ်ရီကကမ္ဘာလူမှုအတိုင်းဝိုင်းက6တိုင်းလည်းမကြောက်ကြပါဘူး။နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ပါကျွန်တော်တို့ရဲ့တန်ဋိဌာန်ခိုင်မာတဲ့တာဝန်ဝတ္တရားတွေနဲ့နျူကလ িয়ার လက်နက်တွေတဟုန်တို့ပြန့်ပွားမလာအောင်ထိ ंछ ုပ်ထားနိုင်မဲ့ကျွန်တော်တို့ရဲ့နိုင်ငံတကာနဲ့ဂျိုပန်အာထုတ်မှုအလုံးစုံကိုလည်းရုတ်သိမ်းပယ်ဖျက်သွားမှာမဟုတ်ပါဘူးလို့ပြောခဲ့ပါတယ်။နိုင်ငံတကာလိုက်နာရမယ့်စည်းကမ်းတွေကိုလေးစားဖို့နဲ့နျူကလ িয়ার ရှော့ချရေးအရင်ကချမှတ်ထားတဲ့တန်ဋိဌာန်တွေအပေါ်မှာမြောက်ကိုရီးယားဘက်ကအစင်သင့်ဖြစ်နေပြီဆိုရင်အမေရိကန်ဘက်ကလည်းကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးမြောက်ကိုရီးယားရဲ့အထူးကြံဖြစ်မှုကိုအဆုံးသတ်ရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်စပွဲပိုင်းမှာအတူထိုင်ပြီးဆွေးနွေးဖို့ပြင်ထားကြောင်းဝန်ကြီးကယ်ရီကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်တွေအနေနဲ့နောက်ထပ်ဘလို့ရန်လို့ရန်စားမှုမျိုးကိုမှမဆောင်ရွက်ဖို့နောက်ထပ်နျူကလ িয়ার လက်နက်စမ်းသပ်ပစ်လွတ်တာမျိုးကိုမလုပ်ဖို့နိုင်ငံတွေအားလုံးအတူတကတွေ့ဆုံပြီးအနာဂတ်မှာလေးနက်တဲ့တွေ့ဆုံညှိနှိုင်းအဖြေရှာရေးကိုစတင်ဖို့စတဲ့ကိစ္စတွေကိုချက်ချင်းဆောင်ရွက်ဖို့လိုတဲ့အကြောင်းကိုလည်းဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားပြည်သူသမ္မတနိုင်ငံတို့ကဒေတာတွေငြိမ်းချမ်းရေးနဲ့တည်ငြိမ်အေဂျင်စီအပေးထောက်ကူဖို့နဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်သွားဖို့ဆိုတဲ့အပြုသဘောဆောင်တဲ့ကိစ္စရပ်တွေကိုလည်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအစည်းအဝေးကနေထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။
အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ဒါကတော့အမေရိကန်စိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အဖို့မဟုတ်ကြောင်းထပ်မံအသိပေးပါရခင်ဗျာ။ကြာတာပရင်းနေမနခင်အစီအစဉ်နေမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြာတဲ့အချိန်လေးမှာနိုင်ငံတကာသတင်းအချင်းချုပ်ကိုပူဇော်ဝင်းလှိုင်ကတလဲကြီးညာပေးပါမယ
်။2014ခုနှစ်ကယူကရိန်းနိုင်ငံအရှိတ်ပတ်ချမှာပြကြခဲ့တဲ့မလေးရှားခီးတဲ့တင်လေးရင်ဟာရုရှားနိုင်ငံကနေယူကရိန်းနိုင်ငံနဲ့တင်သွင်းလာတဲ့မြေပြင်ကနေဝင်ဟင်းပစ်မစ်ဆိုင်းဒုံးကျည်ပြစ်ချခံလိုက်ရတာလို့နိုင်ငံတကာစုံစမ်းစစ်ဆေးသူတွေကပြောပါရယ်ဗိုလ်ထုတ်နေကထုတ်ပြန်လိုက်တဲ့စုံစမ်းစစ်ဆေးတွေ့ရှိမှုဟာ Dutch Safety Boat အဖွဲ့ရဲ့အစောပိုင်းကစုံစမ်းစစ်ဆေးချက်ဖြစ်တဲ့မလေးရှားခီးတဲ့တင်လေးရင် MH17 ဟာရုရှားနိုင်ငံလို့ဘုတ်မြေဆိုင်ဒုံးကျည်နဲ့ပြစ်ချခံခဲ့ရတယ်ဆိုတာကိုအတည်ပြုပေးလိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့ရုရှားကတော့အဲ့ဒီပြောဆိုမှုတွေကိုညှင်းဆို့ထားပါတယ်2000ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုမှာအတိုက်ခိုက်ခံခဲ့ရတဲ့ပတ်သက်ပြီးဆော်ဒီအာရေဗီယာနိုင်ငံကိုတရားစွဲဖို့ခွင့်ပြုတဲ့ဥပဒေကြမ်းကိုသမ္မတဘရက်အိုဘားမားကဗီတိုအာဏာသုံးပယ်ချခဲ့တာကိုအမေရိကန်ကွန်ဂရက်လွှတ်တော်ကလက်မခံကြောင်းမဲပေးဆုံးဖြတ်လိုက်ကြပါတယ်။ဒါဟာအထက်နဲ့အောက်လွှတ်တော်နေရာစလုံးကသမ္မတအိုဘားမားရဲ့ဗီတိုအာဏာကိုပထမဆုံးအကြိမ်အဖြစ်တခဲနဲ့ပယ်ချခဲ့ကြတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုမြန်မာအစိုးရအသင်းနဲ့စစ်တပ်ကဆန့်ကျင်နေပေမဲ့မြန်မာစစ်တပ်အတွင်းကအုပ်စုတချို့ဟာထိတွေ့ဆက်ဆံမှုတွေပြုလုပ်နေစေဖြစ်တယ်လို့အဆင့်မြင့်အမေရိကန်အရာရှိတူကပြောကြားလိုက်ပါတယ်။ဗိုလ်ထုနေ့ကကျင်းပတဲ့လွှတ်တော်ကြားနာပွဲတစ်ခုအတွင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆဲကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်နိုင်ငံတို့အကြလာမဲ့သတင်းပတ်အတွင်းပူးတွဲစီရေးလက်ကျင့်မှုစီစဉ်ထားတာဟာနိုင်ငံအကြနောက်ဆုံးပူးတွဲစီရေးလက်ကျင့်မှုဖြစ်ကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတဲကပြောကြားလိုက်ပါတယ်။
ထိပ်တန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နီယာနဲ့မတ်နန်းထွေးကြီးတို့ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူလ်ရာမန်ဖြစ်ပါတယ် VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခေါင်းအနှံ့ကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.